The Voice of America in Burmese.
လာညချမ်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ18ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 51 နဲ့တိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညပဲသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးပါပါတူရာဥရွှေမန်းကိုပြည်ခံဖြိုးပါတီဥက္ကဋ္ဌရာဒုကနေဖယ်ရှားခဲ့တဲ့ပုံစံဟာဒီမိုကရေစီနီးလမ်းမကျဘူးလို့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာမနေ့ကလင်းမြန်နာဖယားနာမှာဘုံပောက်ခွဲတဲ့ဘုံပောက်ခွဲမှုပြုလုပ်တယ်လို့တန်လျာရှိသူကိုထိုင်းအာဏာပိုင်တွေကလိုက်လံရှာဖွေနေပါပြီ။အင်ဒိုနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကပြစ်ချခဲ့တဲ့လင်းပေါ်မှာပါသူ54ဦးစလုံးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကအတည်ပြုပြောပါတယ်။ဒီလိုထူးခြားတဲ့တနင်္ဂနွေနေ့ကြားမှာပါမတင်ရင
်။ကောင်းပါပြီရှင်။လွှတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းနိုင်ခြင်းဆိုင်ရာဥပဒေအရေးလွှတ်တော်ဘက်ကဘာရီများဆောင်ရွက်နေလဲဆိုတာကိုတော့သတင်းတွေအပြီးမှကြားကြရမှာပါ။
ကျွန်တော်တို့ကတော့ဒီ right to recall law တော့ရှိတင်တယ်ပြဋ္ဌာန်းတင်တယ်အဲ့လိုသဘောထားပြီ
းဒါတော့ SNDP ဂျားဗျူပါတီကလွှတ်တော်အမှတ်ဦးဆိုင်ဖို့အောင်ပါရှင်ဒီနောက်မှာတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးနိုင်တဲ့ရက်ကိုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့အခြေအနေလောက်ကင်မျိုးကိုစေုပ်ချုပ်ရေးတက်တန်းတိုးတဲ့အကြောင်းတို့ကိုလည်းနားဆင်ကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီးကောင်းစရာနဲ့အင်ကာနေညာချန်ထက်ရိုက်လေးလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြရအောင်ပါရှင်ဒါရီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြို့တက်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြမှာပ
ါပြီးခဲ့တဲ့သတင်းပတ်ထဲမှာပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာဒုကနေသူရဥရွှေမန်းကိုဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့အင်ကာနေ့မှာပြောကြားလိုက်ပါတယ်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ကိုဖယ်ရှားခဲ့တဲ့ဖြစ်ရအနေထားကိုကြည့်ရင်ဒီမိုကရေစီနီးလမ်းကျလှုပ်ဆောင်တယ်လို့ပြောလို့မရကြောင်းနဲ့ဒီခေါင်းဆောင်အပြောင်းလဲဟာပါတီတွင်းကိစ္စဖြစ်ပေမဲ့လွတ်တော်ရဲ့ရောက်လာရင်တော့အားလုံးနဲ့သက်ဆိုင်နိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြန်လည်ချင်းပါတယ်လွတ်တော်အစည်းအဝေးတွေမတိုင်ခင်သတင်းတောက်တွေရဲ့အမိကိုတုံ့ပြန်ဖြေကြားခဲ့ပါတယ်သူရဥရွှေမန်းဟာပြည်သူလွတ်တော်ဥက္ကဋ္ဌပြည်တော်စုလွတ်တော်နိုင်ကဖြစ်နေဆက်လက်တာဝန်ထမ်းဆောင်နေတာပါနိုင်ငံတော်ကရေးပေးတံခန်းဆန်းနေတဲ့အခြေအနေနဲ့နိုဗ ెంబ ာရွေးကောက်ပွဲအတွက်ပြင်ဆင်ချိန်နှီးကပ်နေတဲ့အခြေအနေတွေကြောင့်ဒီကနေ့ကစပြီးပြန်ချင်းပါတဲ့လွတ်တော်အစည်းအဝေးတွေကိုရက်ဆိုင်ပေးဖို့အတွက်ပြည်ခိုင်ဖြိုးလွတ်တော်ကိုယ်စားလှယ်ကတင်သွင်းတဲ့အရေးကြီးအဆိုကိုပြည်သူလွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကပယ်ချခဲ့ပါတယ်သူရဥရွှေမန်းဟာဒေါအောင်ဆန်းစုကြည်တမရလောင်းဖြစ်လာနိုင်အောင်လမ်းဖွင့်ပေးမဲ့အခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံသူဖြစ်ပါတယ်မနေ့ကတနင်္လာနေ့မှာဒေါအောင်ဆန်းစုကြည်နဲ့သူရဥရွှေမန်းတို့တီးခြားတွေ့ဆုံခဲ့ပြီးအခုလိုသူရဥရွှေမန်းကိုပါတီဥက္ကဋ္ဌဖြစ်ကနေဖယ်ရှားလိုက်တာမှာဒေါအောင်ဆန်းစုကြည်နဲ့နီးကပ်လို့ဆိုတာကလည်းအကြောင်းပြချက်တစ်ခုဖြစ်နိုင်တယ်လို့သုံးသပ်တာရှိနေပါတယ်။အခုလိုပြည်ခိုင်ပြိုးပါတီတွင်အပြောင်းလဲအခြေအနေတွေကြောင့်နိုဗ ెంబ ာ၈ရက်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေမဲပူရလာနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြောင်းလဲသတင်းတွေမှာဖော်ပြနေပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတနင်္လာနေ့နောက်ပိုင်းကဘုံပောက်ကွဲမှုအတွက်တန်လျက်ရှိသူတွေကိုအာဏာပိုင်တွေကရှာဖွေနေပြီလို့ထိုင်းဝန်ကြီးချုပ်ပရာယုချန်ဝချာကပြောလိုက်ပါတယ်။လူ22ယောက်ထက်မနည်းသေဆုံးပြီး120ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုဖြစ်ရမှာလုံခြုံရေးကင်မရာတွေကနေရိုက်ကူးထားတဲ့ဗီဒီယိုတွေမှာတွေ့ရသူကိုအာဏာပိုင်တွေကရှာနေကြတာဖြစ်ပါတယ်။အကြောင်းမျိုးမျိုးနဲ့နိုင်ငံကိုဖျက်ဆီးဖို့ကြိုးစားနေသူတွေရှိတယ်လို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ဒီလိုဖျက်ဆီးဖို့ကြိုးပမ်းမှုတွေဟာထိုင်းနိုင်ငံရဲ့စီးပွားရေးကိုဖြစ်စေခီးသွွားလုပ်ငန်းကိုဖြစ်စေထိခိုက်အောင်ဘလို့ရည်ရွယ်ချက်နဲ့ပဲဖြစ်ဖြစ်နိုင်ငံရေးဥတည်ချက်ထားပြီးလှုပ်ဆောင်တာဖြစ်နိုင်သလိုပြစ်မှုကျူးလွန်သူတွေကိုရှာပြီးသူတို့နဲ့ဆင်နွှဲနေတဲ့အဖွဲ့အစည်းတွေကိုတရားဥပဒေနဲ့အရေးယူနိုင်အောင်အမြန်ဆုံးစူးစမ်းသွားမယ်လို့ရုံးမြင့်တန်ကြမ်းမှာထုတ်လွှင့်တဲ့မိန့်ခွန်းမှာပြောကြားသွားပါတယ်ဘုံဖောက်ခွဲသူလို့တန်လျာရှိသူတဦးကဘုံမပေါက်ခင်အချိန်မှာကြောင်းဘူးအိမ်နဲ့အေရဝံလေးမျက်နှာဖျားနာကိုရောက်လာပြီးသူကြောဘူးအိမ်ကိုခုန်တန်းတစ်ခုပေါ်မှာထားခဲ့တာကိုရိုက်ကူးထားတဲ့ဗီဒီယိုကိုဒီကနေ့ထိုင်းအာဏာပိုင်ကထုတ်ပြန်ခဲ့ပါတယ်ကျော်ဘူးအိတ်ကိုထားပြီးခဏမှပဲပောက်ကွယ်မှုဖြစ်ခဲ့တယ်လို့အာဏာပိုင်ကပြောပါတယ်ဒီကနေ့အင်္ဂါနေ့မှာလည်းဘန်ကောက်မြစ်ဘေးကတင်ပေါ်စိတ်တစ်ခုမှာကြောက်ရောက်ကပစ္စည်းတစ်ခုကိုတရားပေါ်ကနေပြစ်ချလိုက်ပြီးရေထဲမှာပောက်ကွယ်သွားတာကိုလုံခြုံရေးကင်မရာရိုက်ကူးထားတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ်ဒီပောက်ကွယ်မှုမှာတော့တစုံတစ်ယောက်မှတေဆုံးဒဏ်ရာရတာမရှိပါဘူးဒီလိုပောက်ကွယ်မှုတွေဖြစ်ပြီးနောက်ကဘာလဲခီးသွားတွေအသွားများတဲ့နေရာတွေစီးပွားရေးအချက်အချာကြားတဲ့နေရာတွေမှာအာဏာပိုင်တွေကလုံခြုံရေးတိုးမြင့်ထားပါတယ်ဘန်ကောက်မြို့တော်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူစီကားရနေရာတွေကိုရှောင်ရှားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကဒီကနေ့ဆွဲချင်းရစ်ဆွဲနဲ့ကြေညာချက်ထုတ်ပြန်တတိပေးထားပါတယ်
ইন্দোনেশিয়া নাইগে আশে পাইমা টেনিংগুরি নেগা পেচাগেরে লিয়েন বোমা পা তোয়াদু আলং তেসং তোয়ারে লো ইন্দোনেশিয়া আয়াশিউরেগা দিগনে ইয়ানগানি মা টিপিউ পিওচালাই পারে তেসং তোয়াদু 54 উয়ে আলং রিগো শাপুইকেসে ইফুয়েরিনে জুয়াদারিগা কাওয়ুকে চাও ইন্দোনেশিয়া আসুয়া শাপুইকেসে ইফুয়ে জিকেগা পিও পারে পাপুয়া খেয়েনদেগা ট্রিগানা লে চাও লাই আমা 2260 ပြတ်ကြခဲ့တဲ့နေရာဟာတောတောင်ထူတတ်တာမို့ရှာဖွေးအဖွဲ့တွေဟာအင်္ဂါနေ့မှသွားရောက်နိုင်ခဲ့တာဖြစ်ပြီးလေယာဉ်ကတော့လုံးဝပျက်စီးသွားတယ်လို့ပြောပါတယ်။ ATR-42-300-engine နှလုံးတက်လေယာဉ်ဟာဂျရာပူရကနဲ့အောက်စီဘယ်ကိုအသွားလေယာဉ်ထွက်ပြီးမကြခင်မှာပဲလေကြောင်းထိန်းချုပ်ရေးစခန်းရဲ့စောင့်ကြည့်ရေဒါစက်မှာမတွေ့ရတော့ပဲပျောက်ဆုံးသွားတာဖြစ်ပါတယ်။လေယာဉ်ပေါ်မှာ လင်းအမှုတန်းတွေပါဝင်စုစုပေါင်း50လေးဦးလိုက်ပါသွားတဲ့အပြင်စီးရဲတဲ့မိသားစုတွေကိုပေးမယ်အစိုးရထောက်ပံ့ငွေဒေါ်လာ4,900,000လောက်လည်းပါသွားတာဖြစ်ပါတယ်။နောက်မှခုလိုပြတ်ကြတာမျိုးမဖြစ်အောင်လေကြောင်းအန်ဒီယကင်းကိုတုံးမြှင့်လှုပ်ဆောင်ဖို့ကုသန်းသွားလာရေးဝန်ကြီးဌာနကိုညွှန်ကြားခဲ့ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုကိုဝီဒိုဒိုကသတင်းတောက်တွေကိုပြောပါတယ်။ အင်ဒိုနီးရှားလေကြောင်းလုပ်ငန်းဟာမနစ်ကဒီဇင်ဘာလမှာလူပေါင်း160နှစ်ယောက်တည်ဆုံးခဲ့တဲ့အေအေရှာလေယာဉ်ပြတ်ကြတာအပါအဝင်ဆိုးရတဲ့လေကြောင်းမော်တော်တစ်စက်ဖြစ်မှုအများပြကြောင်းနာမည်ပြနေတာပါလေကြောင်းလုပ်ငန်းဈေးွက်လှင်းလင်းမြန်မြန်ကြီးကြီးထွားနေတဲ့အင်ဒိုနီးရှားနိုင်ငံမှာအရေးချင်းပြည့်မီတဲ့လေယာဉ်မှုတွေဆက်ပြန်ဆရာတွေလေကြောင်းထိန်းချုပ်ရေးအရာရှိတွေရှားပါနေတဲ့အတွက်အတော ွက်ခြင်းကစပြီးဆိုးရတဲ့မတော်တဆဖြစ်မှု14ခုဖြစ်ပွားခဲ့တယ်လို့သူကဥရောပတမကဝန်မှန်ပြန်တန်းခွင့်မပြုဘဲတားမြစ်ဆင်းမှထည့်ထားတာဖြစ်ပါတယ်
နမကြီးဘာသာရေးကင်းလွတ်တဲ့ဘလော့ဂါနှစ်ဦးကိုတပ်ဖြတ်ခဲ့တဲ့အတွက်အစ္စလာမစ်စစ်သည်ကြောင့်အဖြစ်တန်တရားရှိသူ3ဦးနဲ့တပ်ဖို့အကြံစီရေးဆဲသူလို့ဆော့ဆွဲထားသူ2ဦးကိုသူတို့ဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်တရားမဝင်တဲ့ Ansarula Bangla Team အစ္စလာမစ်အဖွဲ့က Tuhidu Rahman ဆိုသူနဲ့တခြားတကြွလှုပ်ရှားနေတဲ့အဖွဲ့ဝင်2ဦးကိုမနေ့တနင်္လာနေ့ကဒါကာမြို့တော်မှာဖမ်းဆီးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်အကြံဖိနှိမ်နင်းရေးအထူးတပ်ဖွဲ့ RAB ကရဲ့တော်ခွင့်ရကပြောပါတယ်ဒီဖန်စီယာမိသားစုတွေဟာအမေရိကန်နိုင်ငံသား Avijit Roy ကို February လမှာတပ်ဖြတ်မှုနဲ့ Ananta Bijoy Das ကိုမေလမှာတပ်ဖြတ်မှုတွေမှာလည်းတန်တရားရှိသူတွေဖြစ်တယ်လို့ပြောခွင့်ရကပြောပါတယ်အဆိုပါအမေရိကန်နိုင်ငံသားတွေကိုတိုက်ခိုက်သူတွေဟာဒီနေ့စောပိုင်းမှာတောခုတ်ဓာတ်တွေနဲ့ခုတ်တက်ခဲ့တာဖြစ်ပါတယ်ဒီနေ့စောပိုင်းတုန်းကတော့ဘာသာရေးကင်းလွတ်တဲ့ဘလော့ဂါတွေကိုခုတ်တက်ခဲ့တာ၄ဦးရှိသွားပြီဖြစ်ပြီးသူတို့ဟာအဲ့ဒီထဲမှာပါဝင်တဲ့2ဦးဖြစ်ပါတယ်တန်တရားရှိသူအသက်58နှစ်အရွယ်ရာမင်ဟာသူ့ကိုယ်သူပြည်ထိုင်နိုင်ငံသားဖြစ်ကြောင်းအာဏာပိုင်တွေကိုပြောတယ်လို့ RAB တပ်ဖွဲ့ပြောခွင့်ရကပြောပါတယ်သူကိုပင်တိုင်ကျန်စီသူနဲ့ငွေကြေးထောက်ပံ့သူဖြစ်အာဏာပိုင်တွေကစော်ဆွဲထားပါတယ်တခြားနှစ်ဦးကတော့ဆဒက်အာလီနဲ့အမင်နူမိုလစ်တို့ဖြစ်ကြတယ်လို့သိရှိရပါတယ်အခုလို့တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အတွက်Ansarula Bangla Team ကိုပိတ်ပင်လိုက်ပြီးဖြစ်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မျိုးအမေရိကန်တန်ကညပယ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အရင်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ရဲ့အီးမေးလ်တွေကိုစစ်ဆေးကြည့်တဲ့အခါမှာတည်ထောင်ကန့်သတ်စစ်သတ်မှတ်ထားတဲ့အချက်လက်တွေပါတဲ့စာအဆောင်305ဆောင်လောက်ကိုတွေ့ရအောင်အမေရိကန်ဆိုတာပြည်တော်စုတရားသူကြီးတင်သွင်းတဲ့အစင်ခန်းစာမှာဖော်ပြထားပါတယ်။ကလင်တန်ရဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ချိန်မှာစာရီပေးပို့လက်ခံခဲ့တဲ့သူ့ရဲ့ပုဂ္ဂလိကကွန်ပျူတာဆာဗာကိုစစ်ဆေးဖို့အတွက်တာဝန်ကြတဲ့ထောက်လိုင်းအရာရှိတွေတုံ့သက်ချက်ထွက်လာခဲ့ပြီးတဲ့နောက်မှာမနေ့ကတနင်္လာနေ့ကနိုင်ငံခြားရေးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ Mrs. Clinton ဟာလာမယ့် American သမ္မတရွေးကောက်ပွဲမှာ Democratic Party ကနေဝင်ရောက်ရွေးခံမဲ့သူတွေထဲမှာထိတ်ဆုံးကပြေးနေသူပါ။အခုချိန်အထိသူ့ရဲ့စာရီတဲက9ရာခိုင်နှုန်းလောက်စစ်ဆေးပြီးတဲ့အထက်မှာ305ဆောင်ကကန့်သတ်ဆင့်အချက်လက်တွေပါနိုင်တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။ Mrs. Clinton ကတော့သူဟာဘယ်ကန့်သတ်ချက်ဆင့်အချက်လက်ကိုမှမပေးပို့ခဲ့တယ်လို့ဘယ်သူစီကမှလည်းစာကိုမရခဲ့ဘူးလို့ခိုင်မာပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကသူ့ရဲ့ public email ပို့တဲ့ computer server ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပေးရခဲ့တာဖြစ်ပါတယ်။သူဟာရုံးစာတွေကိုသူ့ကိုယ်ပိုင် email သုံးပေးပို့တယ်လို့မှတ်လာတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးခဲ့က Republican Party လွှတ်တော်မှတ်တွေကထုတ်ပြန်ပေးဖို့ ်ဖိအားပေးတာကိုခံခဲ့ရပါတယ်။၂၀၁၂ခုနှစ်လက်ပြားနိုင်ငံဘန်ဂါရှိကအမေရိကန်ကောင်စီရဲ့အကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်တာပါဝင်အငင်းပွားပွဲဆက်သွယ်ပြောကြားချက်တွေကိုဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့သုံးသပ်သူတွေကဝေဖန်ပါတယ်။ Mrs. Clinton ကသူ့ရဲ့ email စာပေါင်း5000ကျော်ကိုလူမှုသိအောင်ထုတ်ပြန်ပေးဖို့နိုင်ငံခြားရေးဌာနကိုပေးအပ်ခဲ့ပါတယ်။
နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းမှာ2016ခုနှစ်တမန်တော်ရွေးကောက်ပွဲအတွက် Republican Party ကနေဝင်ရောက်ရှင်းပြမဲ့သူတွေထက်မှရှေ့ဆုံးကအပြတ်ဦးဆောင်နေသူကဘီလီယံနဲ့တထိပ်တီ Donald Trump ဖြစ်နေပါတယ်။ဒီကနေ့ထုတ်ပြန်တဲ့ CNN ORC စစ်တမ်းကောက်ယူမှုစီးရင်မှာ Republican Party ဝင်အဖြစ်မတ်ပုံတင်ထားသူတွေရဲ့24ရာခိုင်နှုန်းက Trump ကိုထောက်ခံခဲ့ပြီးသူ့ရဲ့အဓိကပြန်ဖြစ်တဦးဖြစ်တဲ့တမန်တော်ဟောင်း Bush ရဲ့သားဖြစ်ပြီးနောက်တမဒါဟောင်ဘုရှေညီဖြစ်သူဂျက်ဘုရှ်ကိုထောက်ခံသူကတော့73ရာခိုင်နှုန်းပဲရှိနေပါတယ်။ Republican Party ကနေဝင်ရောက်ရှင်းပြမဲ့တခြား15ဦးကတော့ထောက်ခံသူ10ခန်းတော့မကျော်ကြပဲအငိမ့်စားဆရာဝန်ကြီးဘင်ကာဆန်က900ခန်းတော့ဖလော်ရီဒါအထက်လွှတ်တော်အမတ်မာကိုရူဘီယိုနဲ့ဝစ်ကွန်ဆန်ပြည်နယ်အုပ်ချုပ်ရေးမှူးစကော့ဝါကာတို့က800ခန်းတော့အသီးသီးစီရနေပါတယ်ဒီစစ်တမ်းကို Republican Party ကနေဝင်ရောက်ရှင်းပြမဲ့ Republican ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထုတ်ပွဲအပီတပတ်အကြံမှာကောက်ယူခဲ့တာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းတွေမှာမဲဆန္ဒရှင်တထောင်ကိုစစ်တမ်းယူခဲ့တာဖြစ်ပါတယ်
တောင်ဆူရန်နိုင်ငံရဲ့လာပေါင်း20ချမ်းမြင့်ပြီဖြစ်တဲ့ပြည်ရင်းဆက်အဆုံးသတ်စေဖို့အတွက်သဘောတူညီမှုတရားကိုတောင်ဆူရန်သမရဆာဗီယာကီယာကလက်မှတ်ရေးထိုးဖို့ညွှန်းဆိုလိုက်ပါတယ်။မစ္စတာကီယာဟာသဘောတူညီမှုကိုလက်မှတ်မထိုးခင်တောင်ဆူရန်ကိုပြန်ပြီးထောက်ခံသူတွေနဲ့ဆွေးနွေးတိုင်ပင်ဖို့အချိန်15ရက်လိုတယ်လို့ပြောပါတယ်။IGAD ကိုအရှေ့အာဖရိကနိုင်ငံများဖွံ့ဖြိုးရေးအဖွဲ့ဝင်နိုင်ငံတွေအမေရိကန်နဲ့တရုတ်နိုင်ငံတွေအပေါင်းတခြားနိုင်ငံတွေကစီစဉ်တဲ့အစိုးရအဖွဲ့နဲ့သဘုံတူကြညီညွတ်ဆွေးနွေးပွဲကိုမစ္စတာကီယာရဲ့ဆုံးဖြတ်ချက်ကအထင်အရှားဖြစ်စေပါတယ
်။လူပြောတိတ်ပြကျနေတဲ့ငါဖန်းလီဝမ်းထဲမှာရွှေပြောင်းသူ49ဦးသေဆုံးသွားတဲ့အတွက်တန်လျာရှိသူမောင်ခိုသမား10ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပြီလို့အီတလီအစိုးရရှေ့နေသူကပြောပါတယ်။အဒီနဲ့မာလိမ်မူဟာမော်ရိုကိုနိုင်ငံသားဖြစ်ပြီးတခြား9ဦးထဲမှာတော့လေဗျားနိုင်ငံသား4ဦးမော်ရိုကိုနိုင်ငံသား2ဦးနဲ့အရွယ်မရောက်သေးသူစီးရီးယားနိုင်ငံသား2ဦးတို့ပါဝင်တယ်လို့အစိုးရရှေ့နေမိုက်ကယ်အင်ဂျယ်လိုဖထားနေကကတာနီးယားမြို့မှာဒီကနေ့အင်္ဂါနေ့ပြောကြားလိုက်ပါတယ်။ဒါအပြင်သူတို့ဟာလေဘော်ကလူတွေကိုအကြမ်းဖက်မှုတုံးပြီးထိန်းချုပ်ထားခဲ့တယ်လို့လည်းသူကပြောပါတယ်။လေဝမ်းထဲမှာလူထုထပ်ပြီးအင်ဂျင်ကထွက်နေတဲ့အငွေတွေကြောင့်အသက်ရှူလို့မရဖြစ်ခဲ့တဲ့အထဲကထွက်ဖို့စူးစမ်းသူတွေကိုလည်းကပန်းနဲ့ရိုက်ခေါင်းကိုကင်ပြီးသူတို့ကိုအသက်ရှင်ဖို့စူးစမ်းခွင့်မပေးခဲ့ဘူးလို့မစ္စတာဖတာနေကပြောပါတယ်။ဒါပြင်လီဘော်ကခီးသည်360ထက်အနည်းမော်ရိုကိုနိုင်ငံသား116ဦးကိုမော်ရိုကိုနိုင်ငံပြန်ပို့ဖို့ရွေးထုတ်ထားပြီလို့အာဏာပိုင်တွေကပြောပါတယ
်။ထိုက်တန်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကောင်းထက်တို့ကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲထိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့မြန်မာဆန်ရသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါဖွဲ့စည်းပုံပါလွတ်တော်ကိုယ်စားလှယ်တာဝန်ကပြန်လည်ရုပ်သိမ်းခြင်းဆန်ရကိစ္စမှာသက်ဆိုင်ရာမဲဆန္ဒနယ်ရဲ့မူလမဲဆန္ဒရှင်အနည်းဆုံး100ခန့်နှုန်းကကန့်ကွက်တိုင်တန်းလာရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစုံစမ်းစစ်ဆေးပြီးအရေးယူရမယ်ဆိုတဲ့အချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသဘောမတူဘူးလို့ပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့အရေးယူဆောင်ရွက်နိုင်တဲ့ဥပဒေတရအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့ပြည်ထောင်စုလွှတ်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုတိုက်တွန်းထားတာပါဒီဥပဒေအတည်ပြုနိုင်ရေးနဲ့ပတ်သက်လို့လွှတ်တော်မှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းထောက်မတ်မီခါကအခုလိုသတင်းပေးပို့ထားပါတယ်ရှင်ဒီဥပဒေအတည်ပြုနိုင်ရေးအတွက်လွှတ်တော်ဥပဒေမူကြမ်းကော်မတီကစီစစ်ပြင်ဆင်နေပြီးလာမယ့်ကြာသပတေးနေ့မှာလွှတ်တော်အတွင်းမှာဆွေးနွေးပွဲရှိနေပါတယ်ဒီအချက်ဟာဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါရှိပြီးသားဖြစ်ပေမဲ့လက်တွေ့အရေးယူဆောင်ရွက်နိုင်တဲ့ဥပဒေအဖြစ်အသက်ဝင်လာဖို့လွှတ်တော်ကနေပြဋ္ဌာန်းပေးရအောင်မှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်အပြီးလုပ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့တရင်စာရှင်းလင်းပွဲအပြီးမှာတော့လွှတ်တော်ကိုယ်စားလှယ်ကိုဥပဒေနဲ့အညီရုပ်သိမ်းခွင့်ကိစ္စမှာမူလမဲဆန္ဒရှင်အနည်းဆုံး100ခန့်တော့ကန့်ကွက်တင်ပြနိုင်တယ်လို့ဆိုတဲ့အပေါ်မှာသူသဘောမတူနိုင်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။
The right to recall နဲ့ပတ်သက်လို့အညီတို့ကလက်မခံခဲ့ဘူး။ဒီဟာပြောင်းကိုပြောင်းအောင်မယ်ဥပဒေအတိတ်ပဲမရှိဘူးတရားကံညုံးကနေပြီးဒီဟာကိုစလို့နေတယ်ဒါပေမဲ့အစပဲရှိသေးတယ်နော်ဒီလို right to recall တရားကံညုံးကလက်မှတ်ထိုးပြီးဆိုရင်လောက်ရမယ့်ကိစ္စတွေအများကြီးအလွတ်တော်တစ်ခုအတွင်းမှာဒါမျိုးတွေဖြစ်နေမယ်ဆိုရင်တခြားအလုပ်တောင်ကလုပ်ဖို့အချိန်ရှိတော့မှာမဟုတ်ဘူး
ပြောင်စုရေကောက်ပွဲကော်မရှင်ကဒီဥပဒေကြမ်းကိုတင်ပြတာ၄ချိန်ရှိပြီဖြစ်ပြီးပြည်တော်စုလွှတ်တော်ကအတိမပြုနိုင်သေးတာကြောင့်မဲဆန္ဒရှင်များရဲ့မူလအခွင့်အရေးဆုံးရှုံးနိုင်တယ်လို့ရေကောက်ပွဲကော်မရှင်ကတတိပေးစာပေးပို့ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းပြည်တော်စုရေကောက်ပွဲကော်မရှင်ကဒီဥပဒေကိုအမြန်ဆုံးအတိပြုဖို့ထပ်မံတင်ပြလာခဲ့ပါတယ်လက်ရှိမှာလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကိုအာဏာရပါတီထိတ်တန်းကောင်းဆောင်အဖြစ်ကဖယ်ရှားတဲ့တစ်ချိန်တည်းမှာထပ်မံတိုက်တွန်းမှုတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံရေးအကဲခတ်သူအချို့ကတော့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကိုဖြုတ်ချဖို့အတွက်ရည်ရွယ်တာလို့သုံးသပ်တာတွေရှိပါတယ်လက်ရှိမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလွှတ်တော်ကိုယ်စားလှယ်တွေကိုရုပ်သိမ်းဖို့တိုင်ကြားမှုတွေရှိနေတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ဒီအပြင်ပြီးခဲ့တဲ့ဇူလိုင်လအတွင်းကလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်ကနေရုပ်သိမ်းပေးဖို့နဲ့အရေးယူဆောင်ရွက်ပေးဖို့မဲဆန္ဒရှင်တွေကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှုတွေရှိခဲ့ပါတယ်ဒီဥပဒေချမ်းနဲ့ပတ်သက်ပြီးလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကတော့ပြည်ထောင်စုလွှတ်တော်မှာအခုလိုပြောဆိုခဲ့ပါတယ
်ကိုယ်လည်းများနေဖြင့်ဣဒ္ဓကိစ္စတန်ရှင်းစွာရင်ဆိုင်နေရတဲ့သူများဖြစ်ကြပါ့မယ်။တန်ဒီဒီနေရေးတန်တာစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီစနစ်ကိုယုံကြည်ရေးသားရေးအတွက်သာပြောဆိုဆွေးနွေးကြခြင်းဖြစ်ပါလေ။ဘာပဲဖြစ်ဖြစ်ဒီတော်စုဒီကဘဲကောင်းခြင်းဥက္ခရဲ့စာကိုအရင်းနဲ့ထားပြီးသောလင်စွာအဆုံးပြတ်ပေးပြထမ်းနိုင်ရတဲ့ပါဝင်ဆောင်ရွက်ပေးကြပါလို့
ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်အဲ့တော့တိရခန္ဓာနဲ့ဖြုတ်ရင်တော့ခဏခဏဖြုတ်နေမှာပေါ့အဲ့တော့ဒီဖွဲ့စည်းပုံကြီးဟာဒီလိုတွေဖြုတ်နိုင်အောင်တမင်များမတည်ရင်တဲ့နိုင်ငံရေးပတ်ဝန်းကျင်ဖြစ်အောင်များဖန်တီးထားခဲ့သလားအဲ့တော့25ရာခိုင်နှုန်းကိုကျွန်တော်တို့ပြောတယ်လေဘာကြောင့် appointed 25ရာခိုင်နှုန်းပါပြီးမှဒီ85ရာခိုင်နှုန်း elected ကိုဖြုတ်အောင်ဖွဲ့စည်းပုံကတည်ထောင်တာဒါလေးကအမှန်တရားလေးပဲနော်ဟိုကျွန်တော်တို့တွေးကြည့်ပေါ့
လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြုစုပြီး2012ခုနှစ်ကတစ်ချိန်2013ကတစ်ချိန်2015ဇူလိုင်3ရက်နေ့ကတစ်ချိန်ပြည်အောင်စုလွတ်တော်နာယကထံကိုပေးပို့ခဲ့ပေမဲ့ဒီနေ့တည်းအတည်ပြုပြထမ်းနိုင်ခြင်းမရှိခဲ့ပါဘူး
မမေခါပြောပြပေးကြတာပါရှင်တစ်ဆက်တည်းမှာပဲဒီဥပဒေပေါ်မှာနိုင်ငံရေးပါတီတို့ရဲ့သဘောထားတွေဘယ်လိုရှိလဲဆိုတာကိုလည်းကြည့်ကြရအောင်ပါဒီကနေ့ပြန်ပြီးတော့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကပြန်လည်ရုပ်သိမ်းခြင်းဆိုင်ရာ Rights to Recall ဥပဒေပြဋ္ဌာန်းနိုင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးလွှတ်တော်ဥပဒေချမ်းကော်မတီနဲ့နိုင်ငံရေးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်တို့ဒီကနေ့ညနေကတွေ့ဆုံပြီးသဘောထားရယူခဲ့ပါတယ်တယောက်ခဲ့တဲ့ပါတီကိုယ်စားလှယ်တွေက6ပါတီကထောက်ခံခဲ့ပေမဲ့ကျန်တဲ့19ပါတီတို့ကတော့ဆက်လက်ဆွေးနွေးဖို့ဆိုင်းငံ့ထားတဲ့ဆိုပြီးတော့ကန့်ကွက်ခဲ့တယ်လို့ဆိုပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးပါမယ်ရှင
်ဒီတစ်ကြိမ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်အဖြစ်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာ right to recall ဥပဒေနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တွေကိုလွတ်တော်နာယကကရှင်းပြခဲ့ပါတယ်လွတ်တော်ပထမနေ့အစည်းအဝေးပြီးမှာတော့နိုင်ငံရေးပါတီ20ကကိုစားပြုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥပဒေချမ်းကော်မတီတို့တွေ့ဆုံပြီး right to recall ဥပဒေမူကြမ်းနဲ့ပတ်သက်လို့သဘောထားကောက်ယူခဲ့ပါတယ်အစည်းအဝေးခန်းစာကိုတော့လာမယ့်တရက်နေ့ရက်အတွင်းပြည်တော်စုလွတ်တော်ကိုတင်ပြဖို့ရှိတယ်လို့လွတ်တော်ဥပဒေချမ်းကော်မတီကပြောပါတယ်တက်ရောက်လာတဲ့ပါတီကိုယ်စားလှယ်တွေထဲမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီ SNDP ကြားဖြူပါတီတိုင်းရင်းသားစီလုံးညညရေးပါတီချင်းအမျိုးသားဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးပါတီနဲ့အမျိုးသားဒီမိုကရေစီပါတီတစ်တို့ကထောက်ခံပေမဲ့လည်းကြံ19ပါတီကတော့ကန့်ကွက်ခဲ့တယ်လို့ SNDP ကြားဖြူပါတီမူဆယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်ဘူအောင်က VOA ကိုပြောပါရစေ။အဲ
ဥပဒေကြမ်းပူပေါင်းကော်မတီနဲ့ဟိုဟာလွတ်တော်ရောက်ပါတီကိုယ်စားလှယ်သူစီပေါ့သိဆုံးတာပါဟုတ်ကဲ့ SNP ကိုစားပြုကျွန်တော်ထက်ပါတယ်အဓိကဆွေးနွေးတာတော့အဲ့လူတော်ကိုလည်းပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ပေါ့အဲ့ဒါဆွေးနွေးတာပါဆွေးနွေးတာဆိုတာแค่သဘောထားပါတီတပါတီချင်းရဲ့သဘောထားဟိုတောင်းခံတဲ့အနေထားပါအဲကျွန်တော်တို့ကတော့ဒီ right to recall law တော့ရှိတင်တယ်ပြဋ္ဌာန်းတင်တယ်အဲ့လိုသဘောထားပြီးပါတယ်။ဆိုတော့လေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးတော့ကျွန်တော်တင်ပြခဲ့သလိုဒီဥပဒေကဖွဲ့စည်းပုံအခြေခံဥပဒေ396ခခွေးနဲ့သက်ဆိုင်တဲ့ဥပဒေဖြစ်တဲ့396ခခွေးကစစ်တရားခိုင်နှုန်းဆိုတာကိုတင်တော်တဲ့ဒီတင်တော်တဲ့ရာခိုင်နှုန်းပြန်လည်ပြင်ဆင်ပြီးတော့မှပဲဒီ ုကေကိုပြတ်ထန်းတင်တယ်လို့သဘောထားပေးပါတယ
်။လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြတ်ထန်းပေးဖို့အတွက်ပြည်ထောင်စုရွက်ောက်ပွဲကော်မရှင်ကပြည်ထောင်စုလွတ်တော်ကိုစတုတ်ထအကြိမ်ဖြစ်တိုက်တွန်းထားတာဖြစ်တယ်လို့ SNDB တီဘောလွတ်တော်ကိုယ်စားလှယ်ဦးရထွန်းကလည်း VOA ကိုပြောပါရယ်။အနာယပါတီဥက္ကဋ္ဌရထုကရက်ဆိုင်ခံလိုက်ရတဲ့သူရဦးရွှေမန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကရုပ်သိမ်းဖို့ဖိအားပေးတဲ့အနေနဲ့ဒီဥပဒေမူကြောင့်အတီးပြုတ်ဖို့ကြိုးပမ်းတဲ့သဘောလားလို့လဲနိုင်ငံရဲ့အကဲခတ်တွေကတုံ့တက်နေကြတာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လေလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုမြင်ပါတယ
်။အဲကျွန်တော်အမြင်ကတော့ပေါ့လေအပြင်းပန်းကြည့်မယ်ဆိုရင်တော့ဒီနှစ်ခုဟာဆက်ဆက်နေတဲ့သဘောလို့တော့ယူဆလို့ရပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့လက်ရှိဟိုသူတို့ရွှေမန်းကိုကြံ့ခိုင်ရေးပါတီရဲ့ဥက္ကဋ္ဌအဖြစ်ထင်ရှားတာဟာဟိုတနည်းအားဖြင့်ပြောလို့ရှိရင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဟိုနိုင်ငံရေးကစားကွက်တစ်ခုနိုင်ငံရေးပြူပါတစ်ခုနိုင်ငံရေးလက်ကွက်တစ်ခုလည်းဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
သူရဦးရွှေမန်းကိုပါတီဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်တာဟာပါတီရင်းမပြေမလည်ဖြစ်လာတဲ့သဘောမဟုတ်ပဲနိုင်ငံရေးကစားကွက်တစ်ခုဖြစ်နိုင်တယ်လို့လည်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်ခုလိုအာဏာရပါတီရင်းဖြစ်နေတဲ့အခြေအနေတွေကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွတ်တော်နိုင်ရကလည်းဖြစ်တဲ့သူရဦးရွှေမန်းဦးဆောင်ပြီးလွတ်တော်ဆွေးနွေးပွဲတွေပြန်စတင်တော့မယ့်အချိန်ဒီတချိန်လွတ်တော်ရင်းတက်မတော်ရာကိုယ်စားလှယ်တွေအာဏာရပါတီကိုယ်စားလှယ်တွေအတိုက်ခံပါတီကိုယ်စားလှယ်တွေအပါအဝင်လွတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့အကြောင်းအရာတွေအဆိုတင်တွင်းချက်တွေကိုဆွေးနွေးနိုင်မလဲဆိုတာကိုလည်းနိုင်ငံရေးအင်အားစုတွေကစိတ်ဝင်စားနေကြတာဖြစ်ပါတယ်ရှင်
နန်းလောင်ပြောပြပေးခင်တာပါရှင်အခုတော့ရွေးကောက်ပွဲဆိုင်ရာသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုမဲဆွယ်စည်းရုံးခွင့်ကာလအဖြစ်စက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့အထိသတ်မှတ်တဲ့အကြောင်းကြားလိုက်ပြီးဖြစ်ပါတယ်လောလောဆယ်မှာတဘာဝဘေးဒဏ်ဆူဆူဝါးဝါခံစားရတဲ့ပြည်내နဲ့တိုင်းဒေသကြီးတွေအပြင်စစ်ပွဲတွေမရက်ဆဲနိုင်သေးတဲ့ဒေသတွေမှာတော့မဲဆွယ်စည်းရုံးဖို့အတွက်သွားဖို့လာဖို့အခက်အခဲတွေရှိတယ်လို့ဒေသရင်းအခြေစိုက်ပါတီခေါင်းဆောင်တို့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆွယ်စည်းရုံးခွင့်ကာလကိုရက်ပေါင်း60ခွင့်ပြုထားတာကြောင့်စက်တင်ဘာလ10ရက်နေ့မနက်6နာရီကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိမဲဆွယ်စည်းရုံးခွင့်ရှိကြောင်းဒီလ18ရက်နေ့ကနိုင်ငံရေးပါတီတွေကိုအကြောင်းကြားစာပေးပို့ခဲ့တယ်လို့ဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။ဒါပေမဲ့ပါတီတချို့ကတော့အကြောင်းကြားစာလက်ခံမရသေးသလိုရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းလက်ခံမရရှိသေးကြောင်းအထွေထွေအတွင်းရင်းမှုဦးဆိုင်ညွန့်လွင်ကပြောပါတယ်။သတင
်းစာတွေမှာတူစာမရောက်သေးဘူး။ဒါနဲ့အဲ့ဒီသတင်းစာတွေပဲတွေ့တယ်လို့လို့ဆိုတော့
လက်ရှိမိုးများပြီးမြေပြိုလာကြောင့်လန်ဒန်သားတွေပျက်စီးခဲ့တဲ့ချင်းပြည်နယ်မှာဆိုရင်ရွေးကောက်ပွဲအတွက်စီယုံရေးသွားဖို့အခက်အခဲတွေရှိနိုင်ကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီဥက္ကဋ္ဌပူးဇော်ဇံကပြောပါတယ
်ကျွန်တော်တို့ချင်းပြည်နယ်အတွက်ပြောမယ်ဆိုလို့ရှိရင်စက်တင်ဘာ10ရက်နေ့တော့တကယ်ကိုမိုးအသေးဆုံးအချိန်လေးဖြစ်တယ်လမ်းတွေအပြုဆုံးအချိန်ဖြစ်တယ်ဆိုတော့ဒီအခုလိုနှစ်မျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီဟာနဲ့ပတ်သက်လို့တော်တော်လေးကိုကျွန်တော်တို့ကဒုက္ခတွေ့မဲ့သဘောရှိတယ်ခုတောင်မှကျွန်တော်မင်းဆန္ဒမှာဆိုလို့ရှိရင်ကြီးရောင်ပေါင်း60လောက်ကျွန်တော်ကစိုက်ကယ်နဲ့သွားရမှာဟုတ်ဆိုတော့စိုက်ကယ်လမ်းတော့မပေါက်သေးဘူးအဲ့ရွာတွေကအခုရှိတဲ့ချောင်းတွေမြောင်းတွေကူးဖို့ဆိုတော့ကျိုးတွေနဲ့အဲ့ဆန်ထုတ်တွေသဲထုတ်တွေကိုအဲ့လိုကျိုးတန်းနဲ့လုပ်နေရတဲ့ကာလပဲဖြစ်သေးတယ်ဆိုတော့မိုးကလည်းအဆင်မပြတ်ရွာတုံးပဲဆိုတော့စင်ပြီဘောလုံးဝမရှိဘူ
းအထူးသဖြင့်ရခိုင်ပြည်နယ်မကွေးနယ်စကိုင်းတိုင်းဒေသကြီးတွေမှာလည်းတွာလာရေးအတွက်အခက်တွေ့နိုင်ကြောင်းပြောပါတယ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂုံဂရာအောင်ခန်းကလည်းသူ့ရဲ့မဲဆန္ဒနယ်မြေကိုတွားရောက်ဖို့အတွက်လမ်းပန်းအဆက်အသွယ်သာမကတိုက်ပွဲတွေကြောင့်အခက်အခဲရှိနိုင်ကြောင်းပြောပါတယ
်ဒီဆမ်ဘရာဘုံဘက်မှာမဲဆွယ်စည်းရုံးဖို့တော့ချက်လိမ့်မယ်အခုအချိန်ကြီးရဆိုရင်လမ်းမဆက်သူရလုံးဝတွားလို့လာလို့မရတဲ့အခြေအနေမျိုးဖြစ်တယ်အထူးသဖြင့်ကားတော့တော်လို့မရတဲ့အခြေအနေမျိုးဖြစ်တယ်မော်တော်ဆိုင်ကယ်တွေချူပါဒီမှာတော့တွားလို့ရပါတယ်မိုးရွာပြီဆိုလုံးဝတွားလို့မရဘူးနေမြေအချမ်းမှုနဲ့ပတ်သက်ပြီးမှလည်းဒီအမြဲတမ်း attention ဖြစ်နေတဲ့အခြေအနေမျိုးအချိန်ကြီးဆက်ပွဲတွေဖြစ်နေအခြေအနေမျိုးတော့ရှိနေတာပေါ့အဲကြောင့်အခက်ခဲတော့တွေ့နေတယ
်ဆွန်ဘရာဘွန်မြို့နယ်မလီယန်ကျေးရွာဘက်မှာအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြစီရေးတင်းမာမှုတွေရှိနေတာကြောင့်ရာနဲ့ချီတဲ့ဒုက္ခတွေတွေဟာတောတောင်တွေအတွင်းမှာတင်းရှောင်နေရတာဖြစ်ပါတယ်တချိန်တည်းမှာပဲဖားကန့်မိုးမောက်မန်းစီဝိုင်းမော်စတဲ့မြို့နယ်တွေမှာစီရေးတင်းမာမှုတွေရှိနေတာကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ပါတယ် Panita Foundation ga yuga bwe sai ya tawin shi tu uphyo tin u ga ro tabawa be chao de data ga kozle re ga twa la yi akhet khe chao taung so la yin yuga bwe ko shwe sai nai chao pyo ba de
tabawa be ya mi yan cha yaung ni data ga yuga bwe commission ni ne ya di yuga bwe lu ko asin ma pye u so tu ni ne shwe sai lu ya ya lu ko pya ya shi ya bo no sin lo de chae chi ya ma da di data yi ma di campaign ga la yauk de a chain thi ku na lu twa ko na ko asin ma pye yin da ma mo di yuga bwe lu ko
ဒီနေ့မပေးဦးစင်တဲ့ဒီကြရာယူရောဒီပေါက်ပွဲရွှေဆိုင်နိုင်တယ်ဗျတနေ့နေရာယူရောသူလုပ်ပြီးရောလေအဲ့လိုမျိုးတော့ခုခေတ်နိုင်ကြရှိကြဗျအဲ့ဒီတိုင်းမှာဝင်ပြန်တဲ့ ecoin လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမိုးကောင်းဗမော်ဖက်ကန်နဲ့ဝိုင်းမော်မြို့နယ်တွေမှာရွေးကောက်ပွဲမကျင်းပခဲ့ပါဘူးရန်ကုန်ခြေစိုက်VOA သတင်းတောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ကိုကန့်ဒေတာဖက်မှာဆေးဟုတ်ချုပ်ရေးတပ်တန်းတိုးတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ
ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုနောက်ထပ်ဆဲအုပ်ချုပ်ရေးတက်တန်း၃လတိုးဖို့ပြည်တော်စုလွှတ်တော်ကဆုံးဖြတ်လိုက်ပါတယ်ဆဲအုပ်ချုပ်ရေးကြီးညာထားပြီမယ်လို့ကိုကန်ဒေသတဲမှာ၂၀၁၅ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပဖို့စီစဉ်နေတယ်လို့ကိုကန်ဒေသကကိုစားပြုဝင်ရောက်ရှင်းပြန်ကြဖို့ရှိတယ်လို့လဲကိုကန်ဒေသကလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အပြည့်အစုံကိုတော့
ို့အကြားတိုက်ပွဲတွေပြင်းထန်လို့စစ်အုပ်ချုပ်ရေးကြေညာထားရတဲ့ကိုကန့်ဒေသတွေမှာစစ်အုပ်ချုပ်ရေးနောက်ထပ်3လတပ်တန်းထပ်တိုးဖို့နိုင်ငံတော်သမ္မတရုံးဝင်ကြီးဦးလာထွန်းကလွှတ်တော်တွင်အဆိုတင်သွင်းမှုကိုကိုကန့်ဒေသကလွှတ်တော်ကိုယ်စားလှယ်အနေနဲ့အတိပြုထောက်ခံခဲ့တဲ့အကြောင်းကိုကန့်လွှတ်တော်အမတ်ဦးကျော်နေနိုင်က VOA မြန်မာပိုင်းကိုပြောပါတယ
်စစ်အုပ်ချုပ်ရေးဆိုတာကျွန်တော်တို့လောလောဆယ်ကိုကန့်ဒေသမှာလိုအပ်နေတယ်ဆိုတော့လိုအပ်နေတယ်ဆိုတော့မတည်ငြိမ်မှုတွေရှိနေသေးတယ်ဆိုတော့လိုအပ်နေသေးရပေါ့ကျွန်တော်အနေနဲ့ကျွန်တော်ထောက်ခံဆွေးနွေးတယ်ကသမ္မတရုံးဝန်ကြီးဦးလာထွန်းကနေဟောပေါ့လွတ်တော်ကိုလာလွတ်တော်မှာလာပြီးမှစတင်တင်ခဲ့တယ်ကကျွန်တော်ကိုကန့်ဒေသမှာဥပဒေကဲ့သို့အနာတီးတဲ့အမိတ်ပေါ့ကျွန်တော်တင်းနင်းဆောင်2015ကိုဆက်တူတော့ပေါ့ရက်ပေါင်း90ဆေးဥချုံကြီးဆက်တူတော့ပေါ့
ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနိုင်ငံတော်သမ္မတဤဥပဒေကဲ့သို့အာဏာတည်သောအမိန့်အမှတ်တင်ပြင်းဆောင်2015အရေးပေါ်အခြေအနေကြေညာခြင်းအပေါ်မှာထပ်ပြီးတော့ရပ်ပေါင်း90အထိတက်တန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းကိုလုံမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးဟော်လျှောက်ချန်းကအတည်ပြုပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းပြည်ထောင်စုလွှတ်တော်မှကိုကန့်ဒေသတွင်ဆေးအုပ်ချုပ်ရေးတက်တန်းတိုးမြင့်မှုကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကအဆိုတင်သွင်းခဲ့ပြီးဒီအဆိုကိုအတည်ပြုခဲ့ပါတယ်။ဒီတစ်ချိန်ကတော့ကိုကန့်ဒေသတွင်ဆေးအုပ်ချုပ်ရေးကိုဒုတိယချိန်တက်တန်းတိုးတာဖြစ်ပါတယ်။မကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲကိုလည်းကိုကန့်ဒေသတွင်မှကျင်းပနိုင်ရေးစီစဉ်နေသလိုကိုကန့်ဒေသကကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေကလည်းဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်လို့ကိုကန့်လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါတယ်။ဆေးအုပ်ချုပ်ရေးကြေညာထားတဲ့ကိုကန့်ဒေသထဲမှာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဝင်ရောက်ရှင်ပြိုင်မှုလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။အေးကျွန်တော်ပြန်ရွေးပါမယ်။ကျွန်တော်ကိုကန့်ဒေသမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ကြောင်းနေနဲ့ကျွန်တော်ပြန်ပြီးမှဝင်ဖို့ရှိတယ်။အကုန်လုံးကျွန်တော်တို့နေရာ900နေရာရှိတယ်ကျွန်တော်တို့အမျိုးသားတနေရာစီတုနေနှစ်နေရာနေ၄နေရာတော့ရွေးလို့ရပါတယ
်ဟုတ်ကဲ့ဒါတော့ဟိုဒီဆေးဥချုပ်ရရှိနေပေမဲ့ရွေးကောက်ပွဲကျင်းပမယ်အနေထားရှိတဲ့သဘောပေါ့နော
်ကျွန်တော်ကျင်းပဖြစ်အောင်ကိုကျွန်တော်ကျင်းပမှာကျွန်တော်တို့ပြေခရက်ဆိုင်ရေးသဘောတူညီချက်စာချုပ်ချုပ်ပြီးလို့ရှိရင်နော်ချက်ချင်းအေးချမ်းမယ်လို့လည်းကျွန်တော်တို့ကတော့တူတောင်းပြီးမှမျှော်လင့်နေကြတာပေါ့
စီရဲတင်းမာနေစေအခြေအနေတွေရှိနေတဲ့အတွက်ကိုကန့်ဒေတာတွေမှာ2015ရွေးကောက်ပွဲဟာကျင်းပနိုင်ခြေရှိပါမလားဆိုတာကိုစိုးရိမ်မှုတွေရှိနေကြပေမဲ့လို့ကိုကန့်ဒေတာတွေမှာမဲဆန္ဒရှင်စီရင်ပြုစုမှုတွေနဲ့ကိုယ်စားလှယ်လောင်းစီရင်တင်သွင်းမှုတွေဆောင်ရွက်နေကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
အညာကျမ်းမှာတော်ရရှင်များရှင်တော်ရရှင်တို့ခုနားဆင်နေကြရတာကတော့ BOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ58 kHz 5885တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစည်းအဝေးကိုဆင်းရွေးကြဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ
်။နေပေါင်း54နှစ်ကြာပြီးတဲ့နောက်ကျူဘာမှာအမေရိကန်တန်ရုံဖွင့်လှစ်လိုက်တာနဲ့ပတ်သက်ပြီးနိုင်ငံကြားမျော်လင့်ချက်နဲ့တန်တရားတွေအမျိုးမျိုးရှိနေကြပါလေ။တောက်ကြနေကဟာဗာနာမှာအမေရိကန်လမ်းကိုလွန်ခဲ့ပြီးတဲ့နောက်မိုင်အမီမှာရှိတဲ့ကျူဘာလူမျိုးတွေကြားအကြီးအကျယ်ဆိတ်လုရှားခဲ့ကြသလိုကွဲလွဲချက်တွေလည်းပေါ်ပေါက်ခဲ့ကြပါလေ။တချို့ကတန်တမန်ဆက်ဆံရေးပြန်ပြီးထူထောင်တာကနိုင်ငံလုံးဝပြည်သူတွေအတွက်အခွင့်အရေးတရားလို့မြင်ကြပါလေ။တချို့ကလည်းတရားမျှတမှုမရှိတဲ့ကျူဘာအစိုးရလိုကြဝါရှင်တန်ကလိုက်လုနေတယ်လို့မြင်ကြတာပါ။ကျူဘာနဲ့တရမန်ဆက်ဆံရေးကိုထောက်ခံသူကန့်ကွက်သူနှစ်ဖက်ဆန္ဒပြသူတွေကြားတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ဝေဖန်ရင်းအခြေအနေတွေထိမ့်မနိုင်သေးမရဖြစ်ခဲ့တာကြောင့်ရဲတွေကကြားဝင်ဖြေရှင်းခဲ့ပါလေ။ဖလော်ရီဒါပြည်နယ်မှာကျူဘာလူမျိုးတန်းလောက်ရှိပြီးအများစုကတော့မိုင်အမီအပန်းဖြေမျိုးဝင်ကျင်မှာနေထိုင်ကြတာပါ။အမေရိကန်ပြည်ထောင်စုမှာမွေးဖွားကြီးပြင်းတဲ့ကျူဘာလူမျိုးမျိုးဆက်တွေကတော့ကျူဘာရေးအမေရိကန်ပြည်ထောင်စုရဲ့ချင်းကပ်မှုကိုပိုပြီးထောက်ခံပုံရပါလေ။
My family hasn't been to Cuba and
ကျွန်တော်မိသားစုကကျူဘာမှာခြံနေခဲ့တာနှစ်50ကျော်ပါပြီ။ဒီအချိန်တွေကခွင့်လန်းကောင်းတစ်ခုပါလို့ဆန္ဒပြသူတယောက်ကပြောသွားတဲ့အချိန်မှာပဲဒီနေရာမှာသေဆုံးခဲ့သူတွေကိုမမေ့ပါနဲ့။ကျမတို့ကတော့ဘယ်တော့မှမမေ့ဘူးဆိုပြီးဆန္ဒပြမျိုးသမီးတယောက်ကပြောဆိုပါတယ်။တောက်ကြနေမနေ့ပိုင်းကကျူဘာမှာအမေရိကန်လမ်းကိုတရားဝင်လွှင့်တင်လိုက်ပါတယ်။ကျူဘာနိုင်ငံမှာဩဇာကြီးတဲ့ခေါင်းဆောင်ဖီဒယ်ကက်စထရိုရဲ့89နှစ်ပြည့်မွေးနေ့မတိုင်ခင်တရက်လိုမှာလွှင့်တင်လိုက်တာပါ။ကျူဘာအမေရိကန်နိုင်ငံသားတချို့ကတော့နှစ်ပေါင်းများစွာရန်သူတော်ဖြစ်ရက်ခဲ့သူတယောက်ကိုမွေးတယ်လက်ဆောင်ပေးလိုက်တာလားဆိုပြီးလှံပြောင်ဝေဖန်နေကြပါတယ်။ဖလော်ရီဒါပြည်နယ်ကအထက်လွှတ်တော်အမတ်မာကုစ်ရိုဗီရိုကတော့ဒီလိုပြန်လည်ထူထောင်တာကတာမန်ကျူဘာပြည်သူတွေအတွက်အကျိုးရှိမှာမဟုတ်ဘူးဆိုပြီးပြောဆိုပါတယ်။
In the eyes of Barack Obama and Hillary Clinton, his former Secretary of State,
ဘရာအိုဘားမားနဲ့နိုင်ငံညာရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့မျက်စီထဲမှာကျူဘာပြည်သူတွေဒုက္ခရောက်နေတာကအမေရိကန်ကမ္ဘာလက်ခီးသွားတွေတွားသိမ်းတဲ့လောက်မတွားလို့ဆိုပြီးမြင်နေပုံရပါတယ်
။ကျူဘာနိုင်ငံညာရေးဝန်ကြီးဘရူနိုရိုဒီဂူးစ်ကတော့တောက်ကြနေကဟာဗာနာမှာကျင်းပတဲ့အမေရိကန်သံရုံးဖွင့်ပွဲမှာဒီလိုဆွဆွဲချက်တွေကိုညှင်းဆို့သွားပါတယ်။
နိုစကိုဝန်လူဝါဒွန်ဒယာယာ
ကျူဘာဟာလူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့မတရားရွေးဆက်မှုတွေရှိတဲ့နိုင်ငံမဟုတ်ပါဘူး။ဒီလိုလို့ရကြအောင်တည်ဆိုးနာတွေလည်းရှိတဲ့နိုင်ငံမဟုတ်ပါဘူး
။တမဒါဥပမာဆိုရဘက်ကတော့နိုင်ငံရာရှိတွေကြားပုံမှန်ထိတွေ့ဆက်ဆံမှုတွေစတင်တဲ့အခါမှာလူခွင့်ရေးကိစ္စလို့အမြင်သဘောထားကွဲလွဲနေတဲ့ကိစ္စရပ်တွေကိုပြောဆိုဆွေးနွေးမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီကအခုလိုပြောပါ
တယ်။ Cuban and American will be free to share views.
နိုင်ငံတန်တပန်နေကျူဘာနဲ့အမေရိကန်နှစ်ဖက်စလုံးလွတ်လွတ်လပ်လပ်အမြင်တွေကိုပြောဆိုကြမှာပါ။အလွန်အသီးသီးကသက်ဆိုင်ရာနိုင်ငံသားတွေနဲ့လည်းကျွန်တော်တို့တွေ့ဆုံသွားဖို့ရှိပါတယ်
။အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီကတော့အမေရိကန်ပြည်ထောင်စုနဲ့ကျူဘာကြားတန်တမန်ဆက်ဆံရေးပြန်ထူထောင်တာကနိုင်ငံပြည်သူတွေရဲ့ဆန္ဒကိုထင်ရနေတာလို့ပြောဆိုပြီးဒါဘယ်အစိုးရရဲ့လူကြမ်းမှလိုက်လို့တာမဟုတ်တဲ့အကြောင်းဖြည့်ရှင်းပြောဆိုထားပါတယ်ခင်ဗျာ။
ကိုသိန်းထက်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပဲဖြစ်ပါရဲ့ရှင်။အခုကတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင်။
တော်ရှင်များခင်ဗျာရွေးကောက်ပွဲကျင်းပဖို့နှစ်လလောက်လိုမှာပဲပေါ်ပေါက်ခဲ့တဲ့ဒီပြည်ခံပြိုးပါတီတွင်ကအာဏာလွန်စောပွဲတွေကြောင့် NLD လိုတခြားပြန်ပြက်နိုင်ငံရေးပါတီတွေအတွက်အားသာချက်တွေဖြစ်လာနိုင်သလားဒါမှမဟုတ်လေအာဏာကိုပိုပြီးစူးစိထားတဲ့ပါတီဖြစ်နေပြည်သူ့ကြက်ခံဖွံ့ဖြိုးရေးပါတီကကျန်းမာရေးအင်အားစုတွေအတွက်ပိုပြီးအခက်အခဲကြုံစီမဲ့အခြေအနေမျိုးကိုဥတည်သွားနိုင်သလားဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဒီနေ့လွတ်တော်ရင်းမှာဆိုရင်တော့ဥရှိမန်းကပုံမှန်အတိုင်းပဲဥထတာဝန်ယူတာကိုလည်းကျွန်တော်တို့တွေ့ခဲ့ရပါတယ်။ဒါပေမဲ့သူ့ပေါ်ပါတီကဆွဆွဲထားရတဲ့ပတ်သက်လို့လည်းသူ့ဘက်ကခြေပသွားတာလည်းကျွန်တော်ကြားပါတယ်။ဆိုတော့အာဏာရပါတီတွေကအားပြိုင်မှုတွေကအချိန်မသေးသေးဘူးလို့ဆိုရလိမ့်မယ်ထင်ပါတယ်။ဒီနေ့မှာရင်ဆုံးတော့ဆွနေမဲ့သူတွေရဲ့ရေဘူးရသုံးသက်ချက်တွေကိုသိချင်ပါတယ်။အခုလိုအာဏာရပါတီတွေကအကွဲပြဲတွေကဘလောက်ထိဆက်သွားအောင်မှလဲအခုအချိန်နေရတကယ်ပဲပုံမှန်အနေထားကိုပြန်ရောက်လာပြီလားဆိုတာကိုကျွန်တော်ဆွေးနွေးမဲ့သူတွေရဲ့သဘောထားတွေအရင်ကြားချင်ပါတယ်အရင်ဆုံးကတော့ပြည်လွတ်တော်ကိုယ်စားလှယ်ဦးဖေသန်းအမြင်ကိုကြားချင်ပါတယ်ခင်ဗျာ
ညိုဒီဒီကန်ကျူပါတီရဲ့ဒီပြီးခဲ့တဲ့အပတ်ကဖြစ်ခဲ့တဲ့ဒီသူရဦးရှိမအပေါ်မှာပါတီဥပဒေများကပြန်ချလိုက်တဲ့ကိစ္စဟာသူပါတီချင်းအကွဲအကျဲတွေကိုဒီလိုတို့ဒီပါအောင်ပေါ့နော်ကျွန်တော်တို့ပုံလေးကြည့်ချစ်ပါတယ်ပြီးတော့ဒီကိစ္စကပါတီရင်းကိစ္စတက်တက်မဟုတ်ပဲနဲ့နော်ပုဂ္ဂိုလ်ကြီးပေါ်မှာပို့ပြီးတော့အတလာမင်းပြီးတော့သူရဲ့အဆက်အနည်းသူတို့နဲ့နှိစ္စတဲ့လူတွေပေါ်မှာအဲ့လိုအရေးကြီးမှုတွေဆက်တိုက်ဖြစ်လာမယ်ဆိုရင်တော့ဒါဥရှိမန်းဖက်ကလည်းဒီ reaction ပြန်ပြီးတော့လောက်လာနိုင်တဲ့အနေအထားမှာရှိရင်ဒီကပါရင်တိုက်ပွဲတွေပါရင်စိတ်တော်ရာကွဲပြားမှုတွေဟာဒီထက်ဒီပုံပြီးတော့ကျွန်တော်တို့ငင်လာရမှာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ကျွန်တော်ဆက်ပြီးတော့တစ်ဖက်ကအရေးကြီးတဲ့ပုံစံတွေကလည်းဆက်ပြီးတော့ကျွန်တော်ငင်တစ်ခင်ပါချို့လို့ဆက်တဲ့အရေးကြီးလာမလား။ဒါယူဆက်ပြီးတော့ဆောင်ရွက်လာမလား။နိုင်ငံရေးအရလုံးဝအမြင့်ပြုတ်အောင်ဥရှိမန်းပေါ်မှာတိုက်ခိုက်လာမလား။အဲဒီပေါ်မှာဥရှိမန်းဖက်ကအဥချင်းမနဲ့ဥချင်းမကိုထောက်ခံတဲ့လူသားလူပြည်ကဘယ်လိုတုံ့ပြန်လာမလဲအဲ့ဒီပေါ်မှာမူတည်ပြီးတော့ဒီပို့ပြီးတော့ဆိုးကျိုးတွေကောင်းကျိုးတွေဆိုတာအဲ့ဘောကကျွန်တော်တို့ပြင်ပြလာမှာဖြစ်ပါတယ်ခင်ဗျာအဲ့လိုပဲကျွန်တော်ပထမတုံ့ပြန်လို့ပါတယ
်ဟုတ်ပါတယ်ဟုတ်ကဲ့ကောင်းပါပြီခင်ဗျာကျွန်တော်တင်ရဆရာဦးစီသူအောင်မြင်လဲကျွန်တော်ဒီလိုင်းပေါ်မှာရောက်နေပါတယ်ဆရာဦးစီသူအောင်မြင်အမြင်ရောခင်ဗျာအခုဒီနေ့ဆိုရင်တော့ဥချင်းမနဲ့ပုံမှန်တဲ့အုတ်တော်ဥက္ကဋ္ဌတာဝန်ပြန်ယူတာတွေ့ရတယ်ဒါပေမဲ့ချိန်နှမှာပဲပါတီရဲ့သူ့အပေါ်မှာဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းသူ့ဘက်ကဖြေရှင်းတာတွေလည်းရှိနေတယ်ဆိုတော့အခုကဟိုပြည်ပြည်လည်လည်နဲ့ပြည်လည်သွားနိုင်တဲ့အလားအလာမျိုးတွေမြင်ရလားဒါမှမဟုတ်ရှေ့လျှောက်ပြီးတော့ပြဿနာတွေကဟိုပို့ပြီးတော့ဟိုကြီးထွားလာမယ့်အလားအလာမျိုးတွေတွေ့ရလား
အဲဒီဥစ္စာကတော့ဟိုပြည်လည်နဲ့အလားအလာကျွန်တော်မမြင်ဘူးဗျအခုဖြစ်တဲ့ပြဿနာကဟိုကျွန်တော်ဒီလောက်ဆိုရင်တမတော်ကသူကသူ့တမတော်ရဲ့ဒီခိုင်ပြိုးပါတီရဲ့အစိုးရအဖွဲ့အရေကိုကွာတခုတည်းလို့သူကသဘောထားတာတခုတည်းလို့သဘောထားတဲ့ခါကျတော့ဒီခိုင်ပြိုးပါတီဆိုတာကတမတော်ကနေပြီးတော့မှဒီနိုင်ငံရေးအရာပေါ့နော်အစိုးရအာဏာသမ္မတတို့ဝန်ကြီးတို့ဘာလို့ရအောင်သူကခင်းထားတဲ့သူကအနေထားတခုပါတီတခုအဲ့ဒီပါတီတဲမှာဖြစ်တဲ့ကိစ္စကိုသူ့ရဲ့တမတော်အတွင်းရေးလို့ပဲသူယူဆတဲ့အနေထားကျွန်တော်တွေ့ရတယ်အဲဆိုတဲ့ခါကျတော့အခုသမ္မတအခုပါတီဥက္ကဋ္ဌဒီယာရီတာဝန်ယူထားပြီးတော့မှဆွတော်ဥက္ကဋ္ဌဖြစ်နေတဲ့သူရဦးရှိမန်းရဲ့လုပ်ပုံကံပုံတွေကိုတမတော်ဘက်ကသဘောထားတာကိုကျွန်တော်ကြည့်လိုက်တဲ့ခါကျတော့တက်ကျွေးပုံကံမှုတစ်ခုလုံးကျွန်တော်သဘောထားပုံရတယ်။အဲဒီတော့ဒီတက်ကျွေးပုံကံမှုတစ်ခုကိုသူတို့နှိမ်နင်းလို့သူတို့လုပ်ကင်နေတာကိုကျွန်တော်တွေ့ရတယ်။ပထမဖြစ်မှာပါတီရဲ့ဒါကောင်းဆောင်ရာဇဝတ်တွေသူတို့ဖယ်ရှားလိုက်တယ်။ဒါပေမဲ့ဒီလောက်နဲ့ရပ်နေမှာမဟုတ်ဘူး။ကျွန်တော်ကြည့်တာကတော့ဆွတော်မှာရှိတဲ့ဒီဥက္ကဋ္ဌရာလူပြီးတော့မှဟိုနိုင်ရကရာလူတွေပါတယ်ကအစပါသူတို့ဒီဟာကိုဖယ်ရှားဖို့သူတို့ကြိုးစားနေမယ်။ဒါဖြစ်လို့လည်းသူတို့တို့ရာတက်တဲ့ပုံကံမှုလို့သဘောထားတယ်။ဒါသူတို့ရဲ့ဒါအတွင်းရေးကိစ္စလို့ပဲနားလေပြီးတော့မှသူတို့လုပ်တာ။အဲ့တော့ဒီပြဿနာတွေပြည်လည်မလားဘယ်လိုပုံစံနဲ့တွားမလဲဆိုတာဘုရားတော်ဥက္ကဋ္ဌပြောတဲ့ဥစ္စာအမှန်ပါပဲ။ဒီလောက်ချိန်မှန်ကဒါကိုသူဘယ်လိုမျိုးပြန်တုံ့ပြန်မလဲ။သူကလည်းတုံ့ပြန်နိုင်တဲ့အနေအထားတွေရှိတယ်။တော့နိုင်ငံတကာကလည်းကြည့်နေကြတယ်ဒါကြီးကိုတိုက်ပြရလဲကြည့်နေကြတယ်။ပြီးတော့မှဒေါက်တာစုကြည်ကလည်းဒီထဲမှာဝင်ပါမလို့လို့အရေးကြောင်နေတွေ့နေရတဲ့အခါကျတော့တို့ပြဿနာပုံကြီးကြီးလာမလားမြန်မြန်ဆန်ဆန်ပြီးသွားမလားဆိုတာကတော့ဒါဒီလောက်ရှင်မင်းရဲ့တုံ့ပြန်မှုဒေါက်ဆန်းစုကြည်ကဘလောက်တော့မှဝေပါတယ်ဆိုတဲ့အပေါ်မှာပဲမြင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်စစ်တမ်းမှုဟာဥအောင်လင်းထွက်လဲရှိနေပါတယ်ဥအောင်လင်းထွက်အမြင်ရောခင်ဗျာအခုကဒီဥရှင်မင်းနဲ့ဒီပြည်ခံမျိုးပါတီတွေမှာဖြစ်တဲ့ကိစ္စတွေကဘလောက်ဒီအခြေချဖြစ်လာနိုင်တယ်လဲဒီလောက်နေပဲပြီးသွားနိုင်လားဥရှင်မင်းလည်းသူလွတ်တော်တာဝန်တွေသူတို့ပါတီကပြောထားတဲ့လိုင်းတိုင်းပဲပေါ့နော်ဒီလွတ်တော်တာဝန်တွေပို့ပြီး ထမ်းဆောင်နိုင်အောင်တာဝန်တွေလွှဲပေးလိုက်တယ်အဲတော့လွှတ်တော်တာဝန်အလုပ်တွေပဲလုပ်ကျန်တဲ့ဟာတွေဟိုပါတီကိစ္စတွေဝင်မပါနဲ့ဆိုပြီးတော့ဒီလိုပဲပြည်ပြည်လည်လည်နဲ့ပဲပြီးသွားမလားဒါမှမဟုတ်လွှတ်တော်တွေကပါသူ့ကိုဖယ်ထုတ်နိုင်လောက်တဲ့အဆင့်အထိဟိုပြဿနာတွေကြီးကျယ်လာနိုင်လား
ကျွန်တော်ဆက်သုံးသပ်ပြရရင်ပေါ့လေဟိုရေတော့ဒီဟာဆက်ဖြစ်လာတဲ့ဥစ္စာတွေကျွန်တော်တင်းကြုံကျွန်တော်တင်ပြပါမယ်1993ခုနှစ်အမျိုးသားညီလာခံမချင်းပါခင်ပေါ့လေဖွဲ့စည်းပုံအခြေခံဆက်ဆွဲတဲ့ကူကအလုံးသိပါလေဒါနိုင်ငံတော်ရဲ့ဥစ္စာမှုကံကနာမှာဟိုတမ်ဘရပါဝင်ရေးဆိုတဲ့ဥစ္စာကဒါအဲ့ချိန်အဲ့ဒီခါကဗိုလ်ချုပ်ဦးကြီးတန်းရွှေရဲ့လမ်းညွှန်ချက်ပါအဲ့တော့တနေ့သူတွေကအဲ့ချိန်ကပြောခဲ့ပါလေရတားချစ်စစ်နိုင်ငံရေးတက်သွားလိမ့်မယ်ဆိုတဲ့သုံးသပ်ချက်မျိုးရှိပါလေအဲ့ဒီချိန်မှာဗိုလ်ချုပ်ဦးကြီးရဲ့မှတ်ချက်ကမင်းတို့ပြောက်သွားရင်မကောင်းဘူးလားကွာဆိုတာမှတ်ချက်ရှိခဲ့ပါဘူးသူကဥရှိပန်းနဲ့ပတ်သက်ပြီးတော့ပေါ့လေသူကဥရှိပန်းနဲ့ပတ်သက်ပြီးတော့2008ခုနှစ်လောက်မှာသမလသူကဥရှိမန်းကဒီတိုင်းပြည်သူတွေရဲ့အခြေအနေကိုသိရတဲ့ကြောင့်မို့သူနဲ့တွေ့ဆုံခဲ့တဲ့နိုင်ငံရေးခေါင်းဆောင်တွေနောက်ချီးဝါရေးခေါင်းဆောင်တွေကအဲ့ဒီချိန်အဲ့ဒီခါကဥရှိမန်းကအဲ့ဒါနိုင်ငံခေါင်းဆောင်ဖြစ်ရင်သိကောင်းမှာပဲဆိုတဲ့သဘောမျိုးနဲ့ကောလာဟလကြီးထွက်ခဲ့တာရှိတဲ့အခါမှာဗိုလ်ချုပ်ဦးကြီးတိုင်းပြည်နေတဲ့ဥရှိမန်းကိုကောချက်တာရှိတယ်။ဒါဗိုလ်ချုပ်ဦးကြီးရဲ့ဇနီးဒေါ်ကျန်ကျန်ကသူ့ရဲ့မိသားစုကိုကောချက်တာရှိတယ်။ဒီထားမိပါလိမ့်မယ်အဲ့ဒီရဲ့နောက်ပိုင်းမှာဘုဒ္ဓကြီးသူရရှိမရဲ့ခန်းကဏ္ဍကတော်တော်လေးကျော်သွားပါလေ2010မှာသမရဓမ္မလေးဖြစ်တဲ့သမရဥသိမ့်စိန်ကိုသမရခံပြီးတော့မှဥရှိမန်းကိုတော့
နံပါတ်3သမားကိုတော့လွတ်တော်ပို့လာတ
ော့ဥက္ကဋ္ဌခိုက်တယ်ဆိုတာဒါတင်ရရတွေ့ရပါလိမ့်မယ်အခုဖြစ်တဲ့ကိစ္စမှာလည်းရှင်းရှင်းပြောရင်တော့သူတို့ဆက်ဆွဲသူတို့ပေါ့လေဘုရှိမန်းကတက်သက်ပေါက်ဖြစ်ရပါလေဘာဖြစ်လို့ဆိုတော့စင်စစ်ဒီတပ်ပေါ်ရပြီးတော့မှနိုင်ငံတော်ကိုဥဆောင်ရမယ်ဆိုရဲဥစ္စာကိုသူကနကောစာလုပ်တဲ့သဘောမျိုးသူတို့ရှိပါတယ်အဲ့တော့ပိုးဝင်ရင်ပြောရင်တော့ဘူးရပိုင်းကာလတွေကနှစ်လောက်ချီပြီးတော့မှဥရှိမန်းနဲ့တိုင်းသာကောင်းဆောင်အဲ့ဒါကျွန်တော်တို့နိုင်ငံရေးကောင်းဆောင်ပေါ့ဗျာအဲ့တရားရည်နဲ့ပြောတဲ့ဆိုတဲ့ဖုန်းစကားပြောတာရှိတယ်ဆိုင်ဘာနဲ့ပြောတာရှိတယ်ကြံတဲ့အားလုံးကအခုလက်ရှိဒီတပ်ပေါ်ဒီစစ်တော်ရဲ့အနေနဲ့အင်တာဆက်အားလုံးရပါတယ်။ဂျာပြတ်အနာထောင်မိသားဖြစ်ပါတယ်။အဲအဲ့ဖြစ်တဲ့အခါမှာအဲ့မှာပြီးခဲ့တဲ့2005ခုနှစ်ဒီနှစ်ဆန်းမဲလောက်မှာဗိုလ်ချုပ်ကြီးတက်ရတဲ့ခါခေါ်ပြီးတော့တတိပေးပါတယ်။ရှင်မင်းမင်းစစ်တပ်ကတော့မင်းတစ်ပယ်မရပါနဲ့အိုက်ဆိုလေးမလုပ်နဲ့ဆိုတဲ့အမျိုးလေးကျိန်းတာပေါ့ဗျာရှင်းရှင်းပြောရတော့အဲ့ရတခါဝန်ရင်ပေးပြီးသားဖြစ်ပါတယ်။ဒါနဲ့ကိုရှင်မင်းအနေနဲ့ကဒီတဲ့ပိုင်းမှာကဒီသူတို့ပေါ့ဗျာဟိုဒေါ်ဆန်းစုကြည်တို့နဲ့ရင်းနှီးကြတယ်ပါပါလေ။ဟောမူလဒီနိုင်ငံရေးမှာတော်သားသူကြီးကိုမတင်ကျင်တဲ့အတွက်ကြောင့်မလို့ဒီဖွဲ့စည်းပုံမတင်တာတို့ဘာလို့ညာတို့ကအားလုံးကဒါရှင်းတော့ငှက်ထားတဲ့သဘောမျိုးတွေအားလုံးရှိတဲ့ဥစ္စာကိုကိုရှင်မန်းကကင်မုတ်တဲ့ကိုအားတုံ consult ထုတ်လာတဲ့အခါမှာသူတော်တော်လေးဟိုကန့်ပြပါလေအဲ့တော့တစ်ခါတည်းဒီတက်ကောတက်ကပူစီရပါလေတက်နေပြီးတော့ရာသူတို့ရဲ့ရွေချက်ပေါ့ကျွန်တော်တို့ရှိတဲ့ဆိုပါတော်သားသူကြီးကိုရအောင်ဆွဲသွင်းမယ်အပီးတော့သာသူကြီးကို for sure ပေါ့ဗျာ။ဟိုရုပ်ပြအနေနဲ့ပြလို့ရှိရင်တော့တို့ကခရရဲဆိုအားလုံးကစင်ပြင်းနေဆိုရဲဒီတိုင်းကိုသွားတယ်။ဒါနဲ့တော့သာသူကြီးရဲအဲ့ဒီနောက်ကိုမလိုက်သေးနဲ့သူကလည်းအသက်မားလေထင်ပါလေ။ဘာဖြစ်ဥရှိမန်းကိုသူသွားချင်းခက်လိုက်တဲ့အခါမှာတမ်ဘရောကသူလုံးဝမဲ့လို့ကိုရှိမန်းကကနကောသာတုတ်တယ်။နောက်ပြီးတော့သူတို့ချင်းချင်းပြောတဲ့စကားတွေကိုလည်းသူတို့ပြန်ပြီးနားထောင်ကြားရတဲ့အခါမှာဒေါသဖြစ်ပါလေ။အဲကြောင့်မို့လဲအရေးပေါ်ရှိမန်းကိုချကွာဆိုပြီးတော့မှအပေါ်ကအကြီးဆုံးက green light ပေးတဲ့အခါမှာခုနကဒီလိုလေအဲဂျဲနဲ့ဝိုင်းရောမှာပြုတ်ကျတဲ့အနေအထားမျိုးရှိပါလေ။
ဆရာဒီပြဿနာတွေကတော့လည်းမပြီးနိုင်သေးဘူးပေါ့
။နောက်ပိုင်းကဆက်ဆက်ပြောရရင်တော့ဥချိန်မှာဟာအတိတ်တည်းဆွဲချက်ဆွဲမဲ့ဆိုရင်ကျွန်တော်ပြည်သောအချက်90လောက်ကိုသူတို့စုနေပါလေ။ဥချိန်မှာမလွတ်နိုင်ပါဘူး။သူလည်းမဟုတ်တာတွေဒါကိစ္စဆက်မှာတုတ်ခဲ့တာတွေအများကြီးရှိပါလေ။အခုမှဟိုလို့လို့ပြန်ပြေးမှဖြေလို့ရတဲ့အနေအထားမျိုးမရှိရကြမို့ဥချိန်မှာကိုတော့ကျိုးရှိစီလေးနဲ့ဥက္ကရာတော့ပြောင်းလို့ပြီးတော့ပါမနေ့ဒီနေ့ပဲဒီမှာလဲလွတ်တော်ကိုအများရပ်ဖို့ပါညာလောက်ခဏရှိတာရှိတယ်အဲ့တော့ဥရှိမန်းကလည်းဟိုခေါင်းမာမဲ့အနေထားမျိုးရှိပါတယ်ဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့တမ်ဘရောမှာတနက်ကင်ထားတဲ့သူကအာနာရှိပါတယ်အဲ့တော့ဒီနေ့ပေါ်ချွတ်လိုက်တဲ့သူကဘာမှသူ့ရဲ့နောက်မှာတိုင်းနဲ့နောက်လိုက်မရှိတော့ပါဘူးဒါကြောင့်ဥခရှိမန်းရဲ့ခန့်ခန္ဓာကတော့ဒီလောက်နဲ့ပဲကြည့်တော့တော့မယ်လို့ကျွန်တော်မြင်ပါတယ်ခင်
ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့အခုလို့ပြည်ခံပြိုးပါတီတွေကဒီအကွဲပြဲတွေကြောင့်ဟိုတစ်ချိန်တော့ကျွန်တော်စူးစကားရှိပါတယ်အင်္ဂလိပ်အခက်ဗမာအချက်လို့ပေါ့ဟိုစစ်တုံးကကြုံရတယ်လို့မျိုးအခုလို့ပြည်ခံမျိုးပါတီတွေကအားနည်းချက်တွေကတခြားနိုင်ငံအင်အားစုတွေအတွက်အခွင့်အလမ်းကောင်းတည်ရက်ကိုဖြစ်လာနိုင်သလားဥပဒေအမြင်ပြောပါအောင်ခင်ဗျ
ပြည်ခံမျိုးပါတီအနေနဲ့ဒီလိုဥရှိမအပေါ်မှာနော်ဥပဒေတယောက်ပေါ်မှာ
အရေးယူလိုက်ပြီးတော့သူ့ကိုတာမပါတီဝင်အဆင့်ထိကြောင်ထိအရေးယူရတယ်ပေါ့နော်ဥရှိမအပါဝင်သူ့ရဲ့အပေါင်းအဖော်တွေသူ့ရဲ့ဟိုရင်းနှီးတဲ့ပုဂ္ဂိုလ်တွေကအရေးယူလိုက်တဲ့အပေါ်မှာဒါပြည်ခိုင်ညွတ်ပါတီကိုပြည်သူတွေကတော့နည်းနည်းဟိုရင်းဖြစ်သွားတော့ခံစားမှုကပိုပြီးတော့ပြင်းထန်သွားတာပေါ့ပြည်ခိုင်ညွတ်ပါတီရဲ့ပုံရိပ်ကပိုကြီးကျသွားတယ်လို့ကျွန်တော်မြင်နေရတယ်ခင်ဗျာအဲ့ဒီပေါ်မှာပဲဥရှိမကိုပြည်သူတွေကစာနာမှုပို့ပြီးတော့မြင့်တက်လာတော့တွေ့ရပါတယ်အဲ့ဒါကြောင့်လည်းဥရှိမကတစ်ဖက်မှာ NLD နဲ့ပို့ပြီးတော့ညှိစသွားအောင်ဥရှိမကိုတွန်းပို့လိုက်တဲ့သဘောမျိုးလည်းဖြစ်နေပါတယ်ဒါကြောင့်ကျွန်တော်တို့ဒီလက်ရှိအခြေအနေကြည့်ရရင်တော့ဥရှိမဘယ်လိုပြတည်မလဲဒီခံကျိုးတဲ့က NLD နဲ့နော်ကျွန်တော်တို့ NLD ကောင်းဆောင်နဲ့အသေးယူလုပ်နိုင်တဲ့ပုံကူမျိုးကိုတော့ဒီခံကျိုးပါတီကလည်းလိုလားမှာမဟုတ်ပါဘူးဆိုရင်ကြောင်းရမှုဖြစ်မှာပါတစ်ဖက်မှာပါတီတက်အစိုးရကလည်းပို့ပြီးတော့စူးစီးဖြစ်လာတာကိုကျွန်တော်တွေ့ရပါတယ်။အဲဒီအပေါ်မှာကျွန်တော်တို့စိုးရိမ်မှုကကြီးမယ်။တစ်ဖက်ကဥရှင်မကဘလို့လုံမလဲဆိုတာဆက်လက်ပြီးတော့ကျွန်တော်တို့ NLD နဲ့ပူးပေါင်းမလားအပေးယူလုံမလားဒါမှမိမိပါတီထဲမှာသူကြံပြီးတော့ရပ်တည်နိုင်မလား။အခုကပြောသလိုပေါ့နော်ကျွန်တော်တို့တက်နဲ့မပေါင်းနိုင်တဲ့အစိုးရနဲ့မပေါင်းနိုင်တဲ့ဒီခေါင်းဆောင်တယောက်ဟာရေရှည်သူ့နိုင်ငံရေးစက်ကိုဘလို့တွားမလဲဆိုတာကိုကျွန်တော်ရှေ့ဆက်ပြီးတော့ဥရှင်မရဲ့လှုပ်ရှားမှုပေါ်မှာအများကြီးမူတည်ပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆရာဦးစီသူအောင်မြင့်ရဲ့အမြင်နဲ့ဟိုကြားချင်ပါတယ်ဆိုတော့အခုဟိုပြည်ခံပြိုးပါတီတွေကအကွဲပြဲဟာတကယ်ပါတီကိုအားနည်းသွားစီလားဒါမှမဟုတ်ရင်လည်းအခုကစစ်တပ်ကကျောတော့နောက်ကနေအာဏာပို့ပြီးတော့ဟိုထိန်းချုပ်လိုက်တယ်လို့မျိုးပို့ပြီးတော့ consolidate ပေါ့လေပို့ပြီးတော့အားကောင်းလာတဲ့အခြေအနေမျိုးနဲ့ဒီပါတီကကျန်တဲ့ပြန်ပြတ်နိုင်ငံရေးအင်အားစုတွေအတွက်ပို့ပြီးရှင်မို့တော့ခက်လာတဲ့ပါတီတစ်ခုဖြစ်နေရောပေါ်မလာနိုင်ဘူးလားဆရာမြင်ဆွေးနွေးပါဦးခင်ဗျာ
အမှန်တော့ဟိုဒီဥစ္စာကတော်တော်ကိုဟိုပါတီတစ်ခုထဲမှာဘယ်လိုပြောမလဲဆိုတော့တယောက်နဲ့တယောက်ကိုရဲရဲဆက်ဆက်ပေါ့နော်ဟိုဘာလဲတိုက်ခိုက်နေကြတဲ့ဟာကပါတီကိုအားနည်းစီသွားတယ်ဆိုတဲ့ဥစ္စာကဘလို့မှဟိုဘယ်လိုခေါ်လဲညင်းလို့မရတဲ့ကိစ္စတော်တော်ကိုအားနည်းသွားပါတယ်အဲကျွန်တော်နှစ်ဖက်အပံနေနားထောင်တဲ့အခါကျတော့ဥရှိမန်းအပံပဲနားထောင်နားထောင်ဒီဘက်ကသမရဥဒေသိထုတ်ပြန်တာပဲနားထောင်နားထောင်တော်တော်အပြောပါတယ်တို့ရေဒီလိုရှင်ဒီမှာကျွန်တော်ကမိကုန်းကိုပြန်ပြောရရင်အထက်ပြန်ပြက်ပေါ့နော်အမှန်ဒီမှာကတော့တော်တော်ပြန်ပြက်ကများများလည်းမရှိပါဘူးတိုင်းပြည်လုံးကရေကောက်ပွဲဝင်ပြီးတော့မှအစိုးရဖွဲ့ဖို့အထိပြောင်းမှန်းတာကလည်းခုပဲရှိပါတယ်ဒီဒီခံဖြိုးနဲ့တောက်တော်နဲ့ပေါင်းထားတဲ့အုပ်စုရဲ့ပြီးတော့မှ NLD ရဲ့ရှိပါတယ် NLD ကလာဒီဟာကိုကောင်းကောင်းဟိုအဆုံးချတတ်ပဲဒီဟာကိုကိုကိုအင်အားတွေကိုစုမယ်ဆိုရင်တော့ကောင်းကောင်းကိုသူ့အတွက်ကိုအကျိုးရှိပါတယ်ဒါပေမဲ့အခုလောက်တဲ့ဒေါ်စန်းစုကြည်ကိုကြည့်ရတဲ့ဟာကဒီပြည်ခရီးပါတီရဲ့ဒီအကွဲအပြဲခိုင်ခနာပြဿနာကိုသူကသူ့ရဲ့ပါတီကိုပို့ပြီးတော့မှဟိုကောင်းအောင်အချင်းကြီးကောင်းအောင်ယူကောက်ပွဲမှာဖြစ်အောင်မဟာမိတ်ကြီးနဲ့စုစုစီစီနဲ့ပြိုင်ပွဲဝင်သွားမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့အသိမတွေ့ရဘဲနဲ့အဲ့ဒီခိုင်ခနာထဲမှာသူကဝေပါမလို့လို့နေသားကြီးတွေ့တဲ့ခါကျတော့ဒီအားနည်းချက်ကြီးကိုသူကအားသာချက်အနေနဲ့ကြောက်နေတဲ့အနေအထားမျိုးကျွန်တော်တို့မတွေ့ရဘူးတကယ်လို့တော့သူကအဲ့ဒီခိုင်ခနာထဲမှာဝင်ပြီးတော့ပါအောင်ဆက်ပြီးတော့လုပ်မယ်ဆိုရင်တော့မပြောတတ်ဘူးဟိုသူ့ခိုင်ခနာတိုက်ပွဲထဲမှာဖြစ်တဲ့သူရောက်ရှင်မနဲ့ပတ်သက်တဲ့အကျိုးဆက်တွေကဒီ NLD ဖြစ်တော်မှာခရေရက်ခတ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီစနေဝဲအတွက်ကျွန်တော်မြန်မာနိုင်ငံကဒီလိုသုံးသက်ချက်ဆောင်းပါးတွေရေးနေတယ်ကိုမှုသစ်ခေါ်ကိုမင်းသူလည်းရောက်နေပါတယ်ကိုမှုသစ်အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဟောလေကျွန်တော်အမြင်ကတော့ဒါကဒီဒီတိုက်ခိုက်အတွက်အများကြီးကိုအထိကိုက်သွားနိုင်တဲ့အကြောင်းလေးလို့မြင်နေခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီအနာရပါတီအနေနဲ့ကသူကဒီရွေးကောက်ပွဲကော်မရှင်နဲ့နှိစက်မှုရတက်နေတဲ့နှိစက်မှုရှိတဲ့အနေအထားရှိနေတယ်ပေါ့နော်။ဆိုတော့သူတို့ဒီဒီဟာကဒီအကြောင်းလေးလောက်တာကတစ်ဖက်ကတွေးမယ်ဆိုလို့ရှိရင်သူတို့အနေနဲ့ဒီရွေးကောက်ပွဲမှာဒီ26ရာခိုင်နှုန်းကိုရဖို့အတွက်မဖြစ်မနေရဖို့သူတို့ရည်ရွယ်ထားတဲ့အနေအထားရှိတယ်ခင်ဗျာ။အဲ့တော့ဒီ26ရာခိုင်နှုန်းရပြီဆိုလို့ရှိရင်ဒီတကယ်လို့ဥရှိမန်းသာဒီမှာဩဇာတစ်ခုရှိနေတယ်ဆိုသူတို့သမ္မတရွေးချယ်ရေးမှာသူအပြိုင်ဆိုင်နေဖြစ်လာနိုင်တယ်ပေါ့အဲ့အတွက်ကြောင့်နံပါတ်1တစ်ချက်ကဥရှိမန်းကိုကြိုပြီးသူတို့ဖယ်ရှားလိုက်တယ်အဲ့တော့သူ26ရာခိုင်နှုန်းကိုရဖို့အတွက်ရည်ရွယ်ထားတာကပို့ပြီးပေးကြတာကဒီရေကောက်ဝဲကော်မရှင်ကနေပြီးတော့မှဒီ right to recall ကိုတင်လိုက်တဲ့ဟာဖိအားပေးတဲ့ဟာလည်းရှိလာတယ်ပေါ့အဲ့တော့သူတို့အနေနဲ့ကဒီတိုက်ခံကစိုးရင်ကြာရှိတာကတကယ်လို့26ရာခိုင်နှုန်းရရင်25ရာခိုင်နှုန်းတက်မလို့သားနဲ့ပေါင်းလိုက်ရင်အစိုးရဖွဲ့လို့ရတယ်ဒီလိုတဲ့မှာ168နေရာရပြီဆိုလို့ရှိရင်သူ့ဘက်ကသမရတင်လို့ရမယ်ဆိုရဖွဲ့လို့ရမယ်ဆိုတော့ဒီတိုက်ခံဘက်ကဒါကိုကြိုပြီးတွေးထားဖို့လိုတယ်ပေါ့ကြိုပြီးစိုးရင်မှုလိုတယ်ဒေါ်စစ်ကြီးကလည်းဒါကိုစဉ်းစားထားတဲ့နေရာရှိနေမယ်လို့ထင်ပါတယ်ဆိုတော့သူတို့အနေနဲ့ကဒီ168နေရာရဖို့ကိုဘယ်ပုဂ္ဂိုလ်တွေကိုထည့်ထားတယ်အဲ့ဒီနေရာမှာဘယ်သူတွေဝင်ပြိုင်မလဲဆိုတာကတိုက်ခံဘက်ကမဖြစ်မနေစဉ်းစားမယ်အနေထားပါ ဒါကိုမစင်းသားပဲနဲ့တော့နေလို့မရဘူးဒီခိုင်းငံသားပဲဖြစ်ဖြစ်ဒီဟာတွေထဲမှာတိုက်ခံကနေရာတစ်ခုကိုသူတို့ချိုးပြီးစင်းသားထားဖို့လိုပဲဘလို့သူတို့ဒီဟာဝင်ကစားမလဲဆိုတော့စင်းသားဖို့လိုတယ်ဘာကြောင့်လဲဆိုတော့ဒီအလိုက်ပါတီဖြစ်နေတယ်เนาะရွေးကောက်ပွဲကော်မရှင်နဲ့နှိစက်မှုရှိတယ်တက်ကကျောက်ထောင်ဆိုင်ပြုတာရယ်ဆိုတော့ဒါကိုသူတို့ထည့်သွင်းမစင်စားဘူးဆိုလို့ရှိရင်အတိုက်ခံကအာဏာတည်းညီအားရှိသွားလိမ့်မယ
်
သူရွေးကောက်ပွဲနိုင်တာနိုင်လိမ့်မယ်ဒါပေမဲ့သူတို့တွေကသိုးရဖွင့်နေတော့ညာကိုင်းတော့တခုရမှာမဟုတ်ဘူးဆိုတော့ဒီ2010မှာတော့ကလည်းဒီလုတ်ခဲ့တဲ့ပင်ကန်းသားတွေရှိတယ်အဲ့တော့2015မှာမလုတ်ဘူးလို့ပြောလို့မရဘူးဒီအာဏာရဒီပါတီဘင်းမှာတော့ဒီလိုအာဏာနဲ့ပတ်သက်ပြီးတော့ဒီစွန်သားတဲ့ကိစ္စမျိုးတွေဒီဝေဖန်ခံနိုင်တဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့ဆိုလိုချင်တာကတော့သူတို့ဒီပါတီတွေမှာသူတို့ဒီအာဏာသိမ်းတဲ့ကိစ္စမျိုးကဒီဖွဲ့စည်းပုံအခြေခံဥပဒေအရညီဆွနိုင်တဲ့ကိစ္စမျိုးတွေကမှစွန်စားပြီးလုတ်ထားရဲဆိုတဲ့အပိုင်းကဒီကောက်ဘွဲမှာမဖြစ်မနေ26ရာခိုင်နှုန်းကိုတော
့
ဒီတက်ဆိုင်ရေးပါတီအာဏာရပါတီကသူတို့ရားဖို့ကြိုးစားနေတဲ့အနေအထားမှာရှိတယ်ခင်ဗျာကျွန်တော်ကအဲ့လိုပဲမြင်တယ်အဲ့ဒါကိုကြိုပြီးတော့ကာဝေးရမကာဝေးဘူးဆိုတိုက်ခိုက်တော့ကထိုးနှက်မှုတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကမြင်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတော်တော်ရှင်နေပေးပို့ထားတဲ့စာတချို့လည်းကျွန်တော်ဒီနေရာမှာဖော်ပြခြင်းပါတယ်ဒီတစ်ခုကတော့မဝင်းရန်အင်းလေးဆိုပြီးပို့ထားပါတယ်သူစာတော့ရရှိတော့ကျွန်တော်အဲ့ထည့်တဲ့လူရင်းချက်လောက်ကိုပဲကျွန်တော်ဖော်ပြခြင်းပါတယ်တကယ်လို့များ2015ရွေးကောက်ပွဲဆိုတာကြီးကိုမူလအစီအစဉ်ထားတဲ့အတိုင်းလုပ်ဖြစ်မယ်ဆိုရင်တော့ねဒီမိုကရေစီဘက်တော်သားနိုင်ငံရေးပါတီတွေအတွက်ကြီးမားတဲ့စိန်ခေါ်မှုတွေအရင်ထက်ပိုများလာလိမ့်မယ်ထင်ပါတယ်ဗမာပြည်မှာအခိုင်အမာဆုံးနဲ့အင်အားအကောင်းဆုံး institution ဆိုတာကတော့စစ်တပ်ပဲဖြစ်ပါတယ်ဆိုပြီးတော့ဆော့ဆော့ကွန်မှုသစ်သဘောထားမျိုးသူကလည်းပြောသွားပါတယ်ခင်ဗျာနောက်စာတစ်စောင်လဲကျွန်တော်အချင်းယုံကြီးဖော်ပြပေးခြင်းပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာမတ်တန်ကြီးထိုင်ကျေးဇူးပြုပြီးဖတ်ပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာတောင့်တင်းတဲ့အင်အားတွေပြိုကွဲခြင်းဟာကြီးမားတဲ့အန္တရာယ်တွေအမြဲဖြစ်စေခဲ့တယ်ဆိုတဲ့သမိုင်းတွေအများအသိပါလွန်ခဲ့တဲ့10နှစ်ကျော်ထောက်လှမ်းရေးအင်အားစုတွေကိုဖြိုခွဲစဉ်ကပါဝါတွေအကုန်ထောင်ထဲထည့်ပစ်ပြီးဖြစ်လာနိုင်မဲ့ပောက်ကွဲမှုကိုထိမ့်သိမ့်နိုင်ခဲ့တယ်လို့ထင်ပါတယ်။အခုလွတ်တော်ဥက္ကဋ္ဌနဲ့မဟာမိတ်တွေကိုကြတော့ထိတ်တိုက်တွေ့စရာအင်အားမရှိတော့ဘူးဆိုပြီးခပ်ဖို့ပေါ်ပဲသွေးရိုးဆန်းကင်တွယ်တဲ့သဘောလို့မြင်ပါတယ်။အချင်းချင်းပို့ပြီးတော့သိကြမှာပါ။တကယ်မှားသလားပြော့သလားဆိုတာကိုမေးချင်တဲ့မေးခွန်းကတော့မြန်မာသမိုင်းမှာဒီလိုဖြစ်စဉ်မျိုးတွေရှိနေခြင်းဟာဒီမိုကရေစီအတွက်အားနည်းချက်အားသာချက်ဖြစ်မဖြစ်ဆိုတာထက်အင်အားစုတစ်ခုဟာသူ့ကိုကာကွယ်ပေးနိုင်လောက်တဲ့အာဏာပိုင်တွေကိုရင်ဆိုင်ထိန်းချုပ်နိုင်တဲ့လက်နက်ကိုင်အင်အားစုတစုလောက်တော့ရှိသင့်တယ်ဆိုတဲ့ ideology ကိုမွေးဖွားပေးစေသလားဆိုလိုတာကတိုင်းသားလက်နက်ကိုင်အင်အားစုတွေသူတို့အနာဂတ်ကိုစိတ်ချဖို့အတွက်ဒီနိုင်ငံမှာလက်နက်ကိုင်ထားရအောင်မယ်ဆိုတဲ့သတိမျိုးနိုင်ငံရေးအုပ်စုတွေအနေနဲ့လဲခပိုက်ဆောင်တပ်ပုံစံတမျိုးတမျိုးတော့လိုရမယ့်ရဖွဲ့ထားရမလားဆိုတဲ့တန်တရားမျိုးတွေဖြစ်လာနိုင်ပါသလားငင်းချမ်းရေးကိုပို့ပြီးအတားအဆီးဖြစ်စေသလားဆိုတာကျွန်တော်သိချင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူဆွေးနွေးတဲ့ရှိတော့လည်းစိတ်ဝင်စားစရာကောင်းပါတယ်ဟိုတခြားဘာအခုဆိုရင်ပြစ်ခတ်ရဆဲဒီလိုအတိုင်းတာနဲ့ငင်းရဲရဖို့ဆိုပြီးဆွေးနွေးမှုတွေလုပ်နေကြတဲ့အချိန်လည်းဖြစ်တယ်ဆိုတော့အခုဒီပြည်ခံပြိုးပါတီရဲ့နိုင်ငံရေးအရှုပ်ထွေးဒီခရက်ကတိုင်းရင်းသားအဖွဲ့အစည်းတွေအခုဟိုပြစ်ခတ်ရဆဲပြည်တွင်းငင်းရဲရဖို့အတွက်ဆွေးနွေးနေကြတဲ့အဖွဲ့အစည်းတွေကြားမှာလည်းစိုးရိမ်စရာတွေဖြစ်မလာနိုင်ဘူးလားဆိုပြီးသူကမေးခွန်းထုတ်ပါတယ်ဆိုတော့ဒီပြည်ခံပြိုးပါတီတွင်းကပြဿနာတွေကဒီငင်းငင်းကိစ္စတွေမှာပါဘလောက်တိုင်းတာတွေရိုက်ခတ်လာနိုင်လဲဥအောင်လည်းထုတ်အမြင်ဆွေးနွေးပါအောင်ခင်ဗျာ
ဒီပြည်ခံပြိုးပါတီအခုဖြစ်တဲ့ကိစ္စကတော့ငင်းငင်းရတော့တိတ်မဆက်ဆက်နိုင်ဘူးကျွန်တော်မြင်ပါတယ်ဘာဖြစ်လို့ဆိုတော့ငင်းငင်းလုပ်ငန်းမှာလည်းဒီပြည်ခံပြိုးပါတီဝင်တွေကကိုသိန်းစော်တို့လောက်ပဲထဲထဲဝင်ပါပြီးတော့မှ channel တွေပါတဲ့အနေတိုင်းမျိုးရှိပါဘူးဒါကျွန်တော်တို့ခေဆက်ဆက်ပေါ့ကျွန်တော်တို့ခေခါလဲကွာဒီတိုင်းသားလက်နဲ့ကင်ဖွဲ့ကိုကျွန်တော်တို့ဒီစစ်အစိုးရအနေနဲ့အဲ့ချင်းကနိုင်ငံရေးလက်နဲ့ဖွဲ့ကျွန်တော်တို့အဆုံးချခဲ့ပါတယ်အခုလည်းပုံစံကကျွန်တော်တို့ကြောင်းသွားတယ်ဆိုပေမဲ့ဒီတိုင်းပါပဲအဲ့တော့ဒီအခုလက်ရှိတွေ့ပါလိမ့်မယ်ဒီခေရင်နဲ့ရှမ်းတို့ကသူလက်မှတ်တွန်းမယ်ဆိုတဲ့ပုံစံမျိုးတွေလုပ်လာတဲ့နေတိုင်းမျိုးရှိပါတယ်ကျွန်တော်တို့ခေတုန်းကလည်းဒီလိုပါပဲ DAB ဆိုပြီးတော့မှသူတို့ဟိုတောက်ဆိုပြီးရင်နောက်ပိုင်းကျတော့တယောက်တစ်ပေါက်နဲ့ကွဲသွားတဲ့အနေတိုင်းမျိုးရှိပါတယ်အဲ့တော့ဟိုဒီပြည်ဆိုင်တို့ကြောင့်တော့ဒီအစိုးရရဲ့လမ်းစဉ်ကြောင်းသွားနိုင်ဘူးခုနပြောခဲ့သလိုပဲ26ရာခိုင်နှုန်းရောက်ဟိုအသိမခက်ပါဘူးဒီတိုင်းရင်းသားလက်နက်ကင်ဖွဲ့တွေမှာသူတို့မဲယူခိုက်မယ်နေကြတော့တက်သူတို့ဖွဲ့ကြီးသူတို့ရှိတယ်နောက်ဒါရီယာအားလုံးကသူတို့26ရာခိုင်နှုန်းကကျင်းတည်ရမယ်လို့ဆိုပါတယ်အဲ့ချင်းအဲ့ဒီခုပေါ်လေသူမှန်းတာလည်းဥရှိမမပြုတ်ရင်တော့မှပြည်ဆိုင်ပြိုးက25ရာခိုင်နှုန်းရောက်ကြရင်တော်ပြီဆိုတော့ဒီမှန်းချက်မျိုးကျွန်တော်ရှိပါတယ
်
တစ်ဖက်ကလည်းတိုက်ခိုက်အောင်ပြန်ကြည့်လို့ရေခုနကိုစီတော်မင်းပြောတယ်လို့ပဲဒေါ်ဆန်းစုကြည်ရဲ့စီယုံရေးကသူ့ရဲ့နီးလန်းနေတာကျွန်တော်တို့ဒီရှင်ဆိုးရပေါ့ဒီလိုပဲဖြစ်ခါလေကကြားတဲ့ဒီလမ်းကြောင်းထဲမှာပဲသူကသွားနေရတဲ့အနေအထားမျိုးကျွန်တော်ရှိတယ်ကျွန်တော်တို့ခေတ်ကာကတိုင်းသားတွေနဲ့ဒေါ်ဆန်းစုကြည်ကိုတွေးခွဲရတယ်မတွေးရဘူးမပြုတ်ရဘူးတွေးရင်မင်းတို့အတို့ဘာမပေးဘူးညောင်သေးဘူးဆိုတဲ့ပုံစံမျိုးနဲ့တိုင်းသားလက်နက်ကင်ဖွဲ့တွေကိုကျွန်တော်ထိန်းထားတယ်
တတက်ကလည်းဒီ NLD ထဲမှာရှိတဲ့အတတ်တီပညာရှင်အုပ်စုစစ်အုပ်စုဒါပဲလားလူတွေအဲ့ဒါတွေကိုတိုင်းခြားပြီးတော့မှ separate လုပ်လိုက်တာဒါတူဟိုပြုတ်ပြည့်ဖြစ်အောင်သူတို့ reasoning တက်တာလောက်ခိုင်းလို့လုပ်ခဲ့ရတယ်ကျွန်တော်ရှိတယ်ဒါနဲ့ဒါဟုတ်ကိုဟိုပါတီကိုမဆုတ်ပြီးနိုင်မယ်နဲ့အခုချိန်နဲ့တယောက်တစ်ပေါက်ဖြစ်နေတာကိုတွေ့ရကြအောင်စိတ်မကောင်းဘူးဒီပြင်မှာတိုင်းရင်းသားတွေတန်တဲ့နိုင်ငံရေးပါတီတွေပေါ်လဲကွန်ဂရက်မဟုတ်နိုင်ဘူးအရင်ဆုံးဖြစ်တဲ့ ADA တောင်မှဟိုမဆွဲဆောင်နိုင်ဆိုရင်တော့ဒီနိုင်ငံရေးပါတီတွေနဲ့တိုင်းပြည်ကိုဥဆောင်မှုဆိုတာကျွန်တော်သိမမြင်ဘူ
းဟုတ်ကဲ့ခင်ဗျာကျွန်နောက်တစ်ခုအခုကျွန်တော်ဆွေးနွေးခန်းအစီအစဉ်ဆုံးသက်ခန်းနီးနေပြီတမီနစ်ကျော်လောက်ပဲကျန်တော့ရဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့ဥပေသန်းကိုပဲကျွန်တော်မေးချင်ပါတယ်ဆိုတော့အခုဒီပြည်ခန့်ဖြိုးပါတီတွေကနိုင်ငံရေးကရက်တွေကဒီလာမယ့်ခုရွေးကောက်ပွဲကျင်းပွဲလည်းနှစ်လလောက်ပဲလိုတော့တယ်ဆိုတော့ဒီရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလုံးကာလနိုင်ငံရေးတွေမှာဘယ်လောက်တိုင်းတာဒီအကျိုးဆက်တွေကြုံရနိုင်လဲဥပဒေ
ကတော့ဟိုပါတီတစ်ခုရဲ့ကြောင်းလဲမှုကြောင်းလို့ဒီအကျိုးဆက်တွေဖြစ်ပေါ်လာတယ်ဆိုတော့ကျွန်တော်မထင်ဘူးဒါပေမဲ့အခုကပါတီရဲ့တက်ရဲ့အစိုးရရဲ့ဆိုပြီးတော့ကျွန်တော်တို့တုံးဘက်တုံးနံကသူတို့ကပေါင်းစည်းပြီးတော့ဒီကုနာလူချက်နာတွေပေါ်မှာပြည်ကံကျိုးပါတီတွေကပြက်နာတွေကိုသူကအပြတ်ရှင်မှုလေးတဲ့သဘောမျိုးမြင်တွေ့နေရတယ်။အဲဒီလုပ်ရမျိုးဟာရွေးကောက်ပွဲပေါ်မှာလည်းပဲမတို့ချုံနိုင်တယ်ဒါမှမဟုတ်မတို့စိတ်မရှာဘူးတစ်ဖက်ကနိုင်ရှင်ရှိရဲဆိုပြီးတော့စိုးရင်စိတ်ပြင်းနေပေါ့နော်ရွေးကောက်ပွဲကိုမမမကန်တရားမမျှတဲ့လှုပ်လာမယ်ဒါမှမဟုတ်ဘဲလိပ်ပြီးလှုပ်လာမယ်အဲလိုမျိုးဖြစ်လာမှသာလျှင်ဒါရွေးကောက်ပွဲအတွက်ထိခိုက်မှာဖြစ်ပါတယ်။အဲလိုဖြစ်ဖို့အတွက်ကတော့ကျွန်တော်တို့ဟိုဒီအခြေအနေကဒီပါတီရဲ့တက်ရဲ့အစိုးရရဲ့သူတို့မှအဲ့ဒီလိုစိုးရင်တော့ကမျိုးပေါ့နော်သူတို့မှအာဒါဟိုလာမဲ့ရွေးကောက်ပွဲကျင်းမှာအဲ့လိုစိတ်ဓာတ်မျိုးဝင်လာမယ်အဲ့လိုစိုးရင်တော့ကမျိုးဝင်လာပြီးတော့ခုနကလိုမဖြစ်တင်တာလေးကိုဟိုဟာလာမဖြစ်အောင်မထိ ंछ ုပ်ပဲနဲ့ကိုလူချင်းရောပုံဖော်သွားမယ်ဆိုရင်တော့ဒီရွေးကောက်ပွဲဟာရားမြတ်တာမှုဖြစ်လာနိုင်မှုအဲ့လိုဖြစ်လာနိုင်တဲ့အခြေအနေကြောင့်တည်းကျွန်တော်တို့စိုးရင်ရတာဖြစ်ပါတယ်ပါတီချင်းအပြောင်းအလဲကြောင့်စိုးရင်ရတယ်လို့တော့ကျွန်တော်လည်းမမြင်ပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပေသန်းသတင်းစာဆရာဦးစီသူအောင်မြင့်စစ်တမ်းမှုကဥပအောင်လင်းတို့ပါဝင်စာနယ်ရောကိုယ်တိုင်ဆွေးနွေးကြတဲ့ပုံကိုယ်တွေအားလုံးရောအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။ VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုလည်းအစီအစဉ်အပြီးမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းနိုမီတာ3251တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ်။
ပြီးခဲ့တဲ့သတင်းပတ်ထဲမှာပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာထူးကလည်းသူတို့ဥရွှေမန်းကိုဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီကနေ့ပြောပါတယ်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ကိုဖယ်ရှားခဲ့တဲ့ဖြစ်အနေအထားကိုကြည့်ရင်ဒီမိုကရေစီနီးကျလှုပ်ဆောင်တယ်လို့ပြောလို့မရကြောင်းနဲ့ဒီခေါင်းဆောင်ပိုင်းအပြောင်းအလဲဟာပါတီရင်းကိစ္စဖြစ်ပေမဲ့လွှတ်တော်ထဲရောက်လာရင်တော့အားလုံးနဲ့ဆိုင်နိုင်မယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြန်လည်ကျင်းပတဲ့လွှတ်တော်အစည်းအဝေးတွေမတိုင်ခင်မှာပြောကြားလိုက်တာပါသူတို့ဥရွှေမန်းဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်တော်စုလွှတ်တော်နာကဖြစ်နေဆက်လက်တာဝန်ထမ်းဆောင်နေတာဖြစ်ပြီးနိုင်ငံတော်ဝန်ရေးပေးတံခန်းဆန်းနေတဲ့အချိန်လေးနဲ့နိုဘယ်မှာရွေးကောက်ပွဲအတွက်ပြင်ဆင်ချိန်နှီးတဲ့အချိန်လေးတွေကြောင့်ဒီကနေ့မှစပြန်ကျင်းပတဲ့အစည်းအဝေးတွေကိုရက်ဆိုင်ပေးဖို့ပြည်ခိုင်ဖြိုးလွှတ်တော်ကိုယ်စားလှယ်တင်သွင်းတဲ့အရေးတကြီးအဆိုကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းကပယ်ချခဲ့ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတနင်္လာနေ့ညနေဘုံးပေါက်ကွဲမှုတန်တရားရှိသူကိုထိုင်းအာဏာပိုင်တွေကရှာဖွေနေပြီလို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာကပြောပါတယ်လူ22ယောက်ထက်မနည်းသေဆုံးပြီးလူ20ဒဏ်ရာရတဲ့ပေါက်ခွဲမှုမှာပေါက်ခွဲသူလို့တန်တရားရှိသူကိုဘုံးမပေါက်ခင်ချိန်မှာကြောပုတ်အိမ်နဲ့အေယဝင်လေးမနာဖျားနာကိုရောက်လာတာတွေ့ရတယ်လို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့ကပြစ်ချခဲ့တဲ့လေယံပေါ်ပါသူအားလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအရာရှိတွေကဒီကနေ့အင်ကာနေ့မှာအတည်ပြုလိုက်ပါတယ်။နောက်ဆုံးကြိုက်ရတဲ့စစ်တမ်းမှာ2016ခုသမ္မတရွေးကောက် American သမ္မတရွေးကောက်ပွဲအတွက် Republican Party ကဝင်ရောက်ရှင်ပိုင်သူတွေထဲမှာထိတ်ဆုံးကပြေးနေသူကဘီလီယံနာတထည်ကြီး Donald Trump ပါ။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာက skip စစ်ဖြစ်ပါတယ် BOA American တာမနက်ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.